Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American သံမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဩဂုတ်လ4ရက်အင်ကာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ32.40.48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အမေရိကန်ပြည်သူ့မှာ COVID-19 ကူးစက်ပြန့်နှံ့မှုအခြေအနေအရ VOA အစီအစဉ်တွေကိုပုံစံသစ်နဲ့ထုတ်လွှင့်ပေးနေပါတယ်။အခုအရေးဆုံးထိတ်တန့်ရောက်သတင်းတွေကိုပြောပြမှာပါ။ကျွန်မသင်ပြီးထိုက်ပါရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရပ်သွားစေမယ်။အစွမ်းထက်တဲ့နည်းလမ်းမျိုးတော့ပေါ်ထွက်လာမယ်အနေအထားမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းနှံလာနေမှာပြောပါတယ်။ကာကွယ်ဆေးတချို့ကတော့ phase 3 အဆင့်ဆန့်တန်နေပြီးဖြစ်ပြီးကူးစက်မှုကိုကာကွယ်ပေးနိုင်မဲ့ထိရောက်တဲ့ကာကွယ်ဆေးတချို့ရလာဖို့အားလုံးကမျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းပြဿနာကိုတထိုင်တည်းဖြေရှင်းနိုင်မဲ့အစွမ်းထက်တဲ့ညီလမ်းမျိုးတော့အခုချိန်မှာမရှိသေးသလိုဘယ်တော့မှလည်းရှိလာမယ့်အနေအထားမရှိဘူးလို့ WHO အကြီးအကဲဒေါက်တာ Tedros Adhanom ကတင်းနှံဟာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်အရစည်ရင်းတွေအရတော့တနင်္လာနေ့မှာကမ္ဘာတစ်လွှာဗိုင်းရပ်စ်ကူးစက်သူ18သန်းကျော်ရှိနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုကတန်းနယ်ချီတဲ့အလုပ်လက်မဲ့ဖြစ်နေသူတွေကိုထောက်ပံ့ရေးအပါအဝင်ကိုရိုနာဗိုင်းရပ်စ်ထောက်ပံ့ရေးအစီအစဉ်သစ်တွေအတွက်အစိုးရနဲ့ထိပ်တန်းဒီမိုကရက်လွှတ်တော်အမတ်တွေတနင်္လာနေ့မှာဆက်လက်ဆွေးနွေးနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်အရေးထောက်ပံ့မှုအစိုးရအစီအစဉ်အရပြည်ထောင်စုအစိုးရကအလုပ်လက်မဲ့ဖြစ်သူတွေကိုသတင်းတပတ်ဒေါ်လာ600ပေးတဲ့အစီအစဉ်အစုံသက်သွားပြီးတဲ့နောက်အခုထပ်ပြီးတော့ဆွေးနွေးကြတာပါဒီမိုကရက်တစ်ဘက်ကပြည်ထောင်စုအစိုးရရဲ့အလုပ်လက်မဲ့ထောက်ပံ့မှုကို2020နှစ်ကုန်ထိတက်တန်းတိုးလို့ပါတယ်ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ကတော့ပြည်ထောင်စုအစိုးရရဲ့အလုပ်လက်မဲ့ထောက်ပံ့ခြင်းကိုသတင်းတပတ်ဒေါ်လာ200ထိဖြတ်တောက်ပြီးအလုတ်လက်မဲ့မဖြစ်ခင်ကရတဲ့လစာရဲ့90ရာခိုင်နှုန်းထိပဲသတ်မှတ်လိုနေတာဖြစ်ပါတယ်။တရုတ်ပိုင် TikTok Video App ရဲ့အမေရိကန်ဆိုင်ရာစီမံခန့်ခွဲမှုကိုလာမယ့်စက်တင်ဘာလ15ရက်နေ့အထိအမေရိကန်လုပ်ငန်းကြီးတစ်ခုခုကမဝယ်ဘူးဆိုရင်တော့လူသုံးများတဲ့ TikTok App ကိုအမေရိကန်မှာလုံးဝပိတ်ပင်မယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်။
The date, I set a date of around September 15th, at which point it's going to be out of business in the United States.
Microsoft, ဒါမှမဟုတ်လေတရားရောက်ကသဘောတူညီချက်ရပြီးမဝယ်နိုင်ဘူးဆိုရင်တော့စက်တင်ဘာလ15ရက်နေ့မှာ TikTok ကိုပိတ်ပင်မယ်လို့သမ္မတထရန့်ကဒီနေ့တော့ဒီကိုပြောတာပါ TikTok ကစူးစမ်းထားတဲ့အသုံးပြုသူတွေရဲ့အချက်လက်တွေကိုတရုတ်အစိုးရကယူပြီးထောက်လှမ်းရင်းနဲ့တခြားရည်ရွယ်ချက်တွေနဲ့ပါအသုံးပြုနိုင်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုထားပြီး TikTok App ကိုအမေရိကန်အမျိုးသားလုံခြုံရေးအရာတရားဝင်စုံစမ်းစစ်ဆေးနေပါတယ်တစ်ချိန်ထဲမှာပဲ TikTok ရဲ့မိခင်ကုမ္ပဏီ ByteDance ကTikTok ရုံးချုပ်ကိုပြည်ပကိုရှေ့ဖို့စဉ်းစားသုံးသပ်နေကြောင်းတင်းနှင်းလာနေမှာပြောပါတယ်။အမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်ကမဲဆန္ဒရှင်တွေအလုံးအတွေ့လာမဲ့နိုဝင်ဘာလသမ္မတရွေးကောက်ပွဲမဲပြားတွေစာရိုက်ကနေပို့ပေးဖို့လွှတ်တော်အမတ်တွေသဘောတူညီချက်ရသွားပြီမဲ့သမ္မတဒေါ်နယ်ထရန့်ကတော့ Republican တွေအပေါ်မတရားတဲ့လှုပ်ရက်အဖြစ်ပြစ်တင်ပြောဆိုလိုက်ပါတယ်။ဒီမိုကရက်အုပ်ချုပ်ရေးမှူးစတီဗ်စီဆိုလက်လက်မှတ်ထိုးဖို့အနေအထားရှိနေတဲ့အခုဥပဒေအရနီဗာဒါပြည်နယ်ဟာသမ္မတရွေးကောက်ပွဲမဲဆန္ဒကိုစာတိုက်ကနေပေးပို့မဲထည့်မဲ့၈ခုမြောက်ပြည်နယ်ဖြစ်လာမှာပါ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.33 ညပိုင်းဒိုမီတာ40 kHz 8.33 ညပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင်
ကျွန်တော်ရမ်တော်မှာ VOE American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်။မြန်မာနိုင်ငံမှာတနင်္လာနေ့က COVID-19 အတည်ပြုလူနာ2ယောက်ထပ်တိုးလာတဲ့အတွက်စုစုပေါင်းအတည်ပြုလူနာ355ဦးရှိသွားပြီဖြစ်ပါတယ်။လူနာတင်းတယောက်ဟာကာတာနိုင်ငံကပြန်လာကြတဲ့အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ဖြစ်ကြောင်းမြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဩဂုတ3ရက်ည7:00အချိန်ကထုတ်ပြန်ထားပါတယ်။သူတို့တစ်ယောက်စလုံးဟာလှေကူးမြို့နယ်မှာအသွာလာကန်သတ်စောင့်ကြည့်ခံရသူတွေလည်းဖြစ်ပါတယ်။မနေ့ကဩဂုတ3ရက်အတွက်ရန်ကုန်မန္တလေးမြို့ကတက်ခွဲဌာနတွေကတက်ခွဲနမူနာစုစုပေါင်း912ခုကိုစစ်ဆေးခဲ့တဲ့အထက်အခုလိုတစ်ယောက်ကိုထပ်တွေ့ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာမလနောက်ပိုင်းကစလို့မနေ့ညပိုင်းအထိတက်ခွဲနမူနာစုစုပေါင်း13,000နီးပါးကိုစစ်ဆေးခဲ့ပါတယ်။အတည်ပြုလူနာပေါင်း355ယောက်တွေ့ရှိတဲ့အထက်ရောဂါပိုးကင်းစဉ်သူ302ယောက်နဲ့သေဆုံးသူ6ယောက်ရှိပါတယ်။ကျန်းမာရေးဝန်ကြီးဌာနကဩဂုတ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ COVID-19 ရောဂါဖြစ်ပွားမှုချုပ်ငုံသုံးသပ်မှုအစီအခံစာအရမြန်မာနိုင်ငံကတိုင်းဒေသကြီးတွေနဲ့ပြည်နယ်တွေအထက် COVID-19 ကူးစက်မှုအတည်ပြုလူနာလုံးဝမရှိတာကကြားပြည်နယ်တစ်ခုတည်းလို့ပြောပါတယ်။ရောဂါကင်းစင်သွားတဲ့တိုင်းဒေသပြည်နယ်12ခုထဲမှာတော့ပြည်ပကဖြစ်ပွားနေတဲ့ရခိုင်ပြည်နယ်လည်းပါဝင်ပါတယ်။ကျန်းမာရေးရောဂါကင်းစင်သွားတဲ့နေရာတွေကတော့လေပြည်တော်မန္တလေးရှမ်းပြည်နယ်တောင်ပိုင်းမြောက်ပိုင်းနဲ့အရှေ့ပိုင်းကချင်နဲ့မွန်ပြည်နယ်မကွေးအေရဝတီပဲခူးနဲ့စကိုင်းတိုင်းတွေဖြစ်တယ်လို့ကျမရင်းနဲ့အကားသားဝန်ကြီးဌာနကအစီအခံထားပါတယ်။ဒီလာတဲ့အမေရိကန်နဲ့ထိုင်းနိုင်ငံတို့ပူးတွက်စီရင်လေ့ကျင့်မှုလုပ်မယ့်ကိစ္စအပေါ်ထိုင်းပြည်သူပြည်သားတွေကဆိုရှယ်မီဒီယာတွေကတဆင့်ဝေဖန်လာနေကြပါတယ်။စီရင်လေ့ကျင့်မှုတွေပါဝင်မဲ့ဒါစင်နဲ့ကြည်ရှိတဲ့အမေရိကန်တပ်သားတွေဘန်ကောက်ဟိုတယ်တွေမှာဆက်လျက်ကြမဖြစ်မနေကွာရန်တင်းတိကျခွဲနေရမယ်လို့ထိုင်းစိုးရွားကကြေညာပြီးမှအခုလိုဝေဖန်ချက်တွေထွက်ပေါ်လာတာပါ။ဩဂုတ18ရက်နေ့ကနေ30ရက်နေ့အထိပြည်ထောင်စုမှာတိကျစီပြုလုပ်မဲ့ပူးတွဲစီရင်လေ့ကျင့်မှုတွေနဲ့အမေရိကန်တပ်သား106ယောက်ပါဝင်မှာဖြစ်ပြီးသူတို့လည်းကွာရန်တင်းစည်းကမ်းကိုလိုက်နိုင်ရမှာဖြစ်တယ်လို့ထိုင်းစစ်တပ်က COVID-19 တပ်ဖြတ်ရေးယူနစ်အကြီးအကဲဒေါက်တာပွန်စရီဇဝတ်ကပြောပါတယ်ထိုင်းနိုင်ငံတဲ့ COVID-19 ပြည်တွင်းကူးစက်မှုရှိရာ2လကျော်လာပြီဖြစ်ပြီးကူးစက်မှု3,300ကျော်မှာထိန်းထားနိုင်နေတာပါ American တို့နဲ့ပူးတွဲစီရင်လေ့ကျင့်မှုနဲ့ပတ်သက်ပြီးထိုင်းကလူကြိုက်များတဲ့ Facebook စာမျက်နှာတစ်ခုကနိုင်ငံသားစစ်သားတွေကိုအဝန်ခံဖို့တကယ်ပဲလိုအပ်ပါသလားတနိုင်ငံဆက်ဆံရေးမထိခိုက်ဘူးဆိုရင်ရွှေ့ဆိုင်းလိုက်ပါဆိုပြီးရေးသားချက်ကိုလူများကြိုက်နေတက်ခဲ့ကြပါတယ်တကယ်ခီးထွက်ဖို့လိုအပ်တဲ့နိုင်ငံသားတွေတောင်မှခီးစဉ်တွေကိုရွှေ့ဆိုင်းရရင်စီရင်လေ့ကျင့်မှုကဘာလို့မရွှေ့ဆိုင်းနိုင်ရမှာလဲလို့လည်းမေးခွန်းထုတ်ထားပါတယ်လောလောဆယ်အမေရိကန်ပိုင်းဂွမ်ကျွန်းကနေလာတဲ့အမေရိကန်စစ်သားအယောက်80ကျော်ဘန်ကောက်မြို့ကိုရောက်ရှိနေပြီးတိကျခွဲနေကြမယ်လို့လည်းထိုင်းနိုင်ငံကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းအဖွဲ့ပြောခွင့်ရတာဝန်စီဝီဆာနိုယူတင်းကပြောပါတယ်ဒီနေ့အင်္ဂါနေ့မှာဂျပန်ကနေအမေရိကန်တပ်သားတွေထပ်ပြီးရောက်လာအောင်မှာဖြစ်ပါတယ်။အရှေ့တောင်အာရှကုန်သွယ်ဖက်နိုင်ငံတွေကတစ်ဆင့်တရုတ်ကုန်ပစ္စည်းတွေအိန္ဒိယနိုင်ငံအတွင်းဝင်ရောက်နေတာကိုတားဆီးဖို့အိန္ဒိယအစိုးရကအရေးယူဆောင်ရွက်ချက်တွေလုပ်ဖို့စဉ်းစားနေတယ်လို့အိန္ဒိယအစိုးရသတင်းရင်းမြစ်တစ်ခုကပြောပါတယ်။အိန္ဒိယအနေနဲ့သွင်းကုန်တွေရဲ့အရေးသွေးစံနှုန်းကိုတိုးမြင့်တက်မှတ်ဖို့သွင်းကုန်အရေးအတွက်ကန့်သတ်ဖို့နဲ့အာရှနိုင်ငံတော်တော်များများကလာတဲ့ကုန်ပစ္စည်းတွေကိုစိတ်ကမ်းတွေမှာအကျဉ်းချုပ်ပြီးစစ်ဆေးဖို့စီစဉ်နေတယ်လို့လည်းအမည်မဖော်လိုတဲ့တာဝန်ရှိသူတွေကပြောပါတယ်။အခုလိုအရေးယူမဲ့အထက်တက်တူအခြေခံသွင်းကုန်တွေ laptop ကွန်ပျူတာနဲ့လက်ကင်မိုဘိုင်းဖုန်းတွေအတွက် electronic ပစ္စည်းအစိတ်ပိုင်းတွေပါဝင်တယ်လို့ pre-book နဲ့တရေတဲ့ပစ္စည်းအထက်လေးလေးပစ္စည်းတွေနဲ့ရုပ်မြင်သံကြားစားရကွန်ပျူတာတွေပါဝင်တယ်လို့လည်းပြောပါရယ်ပြီးခဲ့တဲ့အပတ်ကပဲအိန္ဒိယကုန်သွယ်ရေးဝန်ကြီးဌာနကရုပ်မြင်သံကြားတင်သွင်းသူတွေအထူးခွင့်ပြုချက်လိုင်စင်ရယူဖို့လိုအပ်တဲ့အမိန့်ကြော်ညာစာထုတ်ပြန်ပြီးပြည်တွင်းဝင်ရောက်လာတဲ့ TV အရေးအတွက်ကိုထိန်းချုပ်ခဲ့ပါရယ်အိန္ဒိယနိုင်ငံရဲ့အခုလိုလှုပ်ဆောင်ချက်ဟာအာဆီယံအဖွဲ့ဝင်တွေဖြစ်ပြီးအိန္ဒိယနိုင်ငံနဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ရယူထားတဲ့မလေးရှား၊ထိုင်း၊ဗီယက်နမ်နဲ့စင်ကာပူနိုင်ငံတို့ကိုအထည်နာစီမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာတရုတ်နိုင်ငံနဲ့အချိန်တော်ကြာမပြေလည်တဲ့ဆက်ဆံရေးရှိနေခဲ့ပြီးဇွန်လအတွင်းကဟိမဝန္တတောင်တန်းပေါ်ကနေဆက်မှာတစ်ဖက်တစ်ဖွဲ့ဝင်တွေအကြအချင်းများခဲ့ရာကဆယ်စုနှစ်တွေတဲ့ဆက်ဆံရေးအဆုံးဆုံးစင်ကိုရောက်သွားခဲ့ရပါတယ်။ထိုင်းနဲ့မလေးရှားအာဏာပိုင်တွေကတော့ဒီစီစဉ်တဲ့ပတ်သက်လို့အိန္ဒိယဘက်ကတရားဝင်အကြောင်းကြားဆက်သွယ်ပြောဆိုတာမျိုးမရှိသေးဘူးလို့ပြောပါရခင်ဗျာ။ဒီတရင်ဘတ်ကုံကထိုင်းနိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဆင်လာကူမုံတိုင်းဟာတင်းနာလီကမြန်မာနိုင်ငံဘက်ကိုဆက်လက်ရွှေ့ရှားနေတယ်လို့ထိုင်းမိုးလေဝသဌာနကပြောပါရယ်ဆင်လာကူမုံတိုင်းကြောင့်ထိုင်းနိုင်ငံမြောက်ပိုင်းပြည်နယ်18ခုမှာရေးကြီးခဲ့တာကြောင့်အင်ဂျီပေါင်းရာနဲ့ချီပျက်စီးခဲ့ရတယ်လို့အနည်းဆုံးလူ၄ယောက်သေဆုံးခဲ့ရကြောင်းအာဏာပိုင်တွေကပြောပါရယ်ဆင်လာကူမုံတိုင်းကလောင်နဲ့ဗီယက်နမ်နိုင်ငံတွေကိုပါဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးဗီယက်နမ်နိုင်ငံဟောင်ဘင်းနဲ့ကွမ်နင်းပြည်နယ်တွေမှာလည်းအနည်းဆုံးလူ၄ယောက်သေဆုံးခဲ့တယ်လို့ဗီယက်နမ်အသံသတင်းဌာန VOV ကပြောပါတယ်။နိုင်ငံမြောက်ပိုင်းတောင်ကုန်းထူထပ်တဲ့ဒေသတွေမှာမိုးကြောင့်ရေကြီးမြေပြိုတာတွေဖြစ်နိုင်တယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်။ စင်လာကူမုံတိုင်းကြောင့်ထိုင်းမြောက်ပိုင်းနဲ့အနောက်မြောက်ပိုင်းကပြည်내အများစုပါဝင်တဲ့ပြည်내44ခုမှာမိုးကြီးမယ်လို့ခန့်မှန်းထားပါတယ်။ပွာခရိုင်တဲကိုမုံတိုင်းဝင်ရောက်သွားချိန်မှာမုံတိုင်းအပြော့သွားခဲ့တယ်လို့လည်းထိုင်းမိုးလေဝသဌာနကပြောပါတယ်ခင်ဗျာ။ဒီနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
ဒီခိုင်းပြည်နယ်ရေတိတ်တောင်မြို့နယ်မှာနှစ်ဆကစစ်ကြောင်းတစ်ခုတိုက်ခိုက်ခံရလို့ထိခိုက်မှုများပြားနေတဲ့အကြောင်းပြောပြချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။နေရာဆောင်ရဲ့စစ်တပ်နဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့တွေပေါင်းထားတဲ့နေဆက်ဒေတာလူဝင်မှုစစ်ဆေးကိုကဲရေးဌာနချုပ်နှစ်ဆကစစ်ကြောင်းတစ်ခုရေတိတ်တောင်မြို့နယ်စီဒီပင်နဲ့ကြောက်ပန်တူရွာကြားမှာဩဂုတ်လ3ရက်နေ့ညနေပိုင်းအေးရခိုင်လက်နက်ကင်ဘွတ်ကနေတိုက်ခိုက်ခဲ့လို့မြန်မာစစ်ကြောင်းထိခိုက်မှုတွေများနေတယ်လို့စီဒီပင်ရွာသားတို့ကပြောပါတယ်။
ဒီကနေ့တပ်ပေါ်လာအဲ့ဒီပုံစံတွေမှာဖြစ်တာဒီအရဟိုမှာလာဝကံပုံစံခင်ကြတဲ့တရားပါတော့တယ်အဲ့ဒီလမ်းကြောင်းတွေမှာအခုဖြစ်နေစီမှာသူရဲ့ဆုံးပါတွေတော့ကြားတယ်သူမျိုးစုတွေကဆက်တူလာတယ်ဒီနေ့တင်းနဲ့ဖက်ကနေတင်တက်လာတယ်တင်တက်လာတဲ့အချိန်မှာဒူးရမုန်းတရားကြီးတက်တာရစီတရားကြီးခုနပြောတဲ့လာဝကံပုံစံခင်ကြတဲ့ဆောင်းရောင်းဖမ်းပါတယ်တော့ကြားတယ်
တကယ်မှုဖြစ်စဉ်မှာတေဆိုးတဲ့သူအထက်မှာပလောဝမြို့စာတိလာဝကအရာရှိဦးကျော်စောခိုင်လည်းပါဝင်နေပါတယ်။ဦးကျော်စောခိုင်ရဲ့မိသားစုဝင်တူကတော့စီဒီပင်နေချာဆောက်စခန်းကိုတာဝန်နဲ့သွားမှာအခုလိုစိုက်ခိုက်ခံရတာလို့ဆိုပါတယ်
ဒီတိတော်မျိုးကိုအညာတမဆက်ဆောင်ဖို့ဆိုပြီးမှပြတာပါရှင်။အညာတက်ဆရာကယူနေတဲ့တဲ့ကိုလာလကရေးဆူဆီထားတာ။ဒီကတည်းကကျတဲ့နာမပြလိုက်ကြရတာပါရှင်။ဒါကအတက်ဆက်ခြင်းပါ။လာလကကတော့ဒေတာကတော့ဒီတယောက်ထဲနောက်ကျပြောင်းနေသေးတယ်။အခုဖြစ်တဲ့နေရာမှာအခုဒီလေကစစ်တရားတော်ပြင်းရခိုင်ရှင်။ဒီမျိုးရဲ့နောက်ပြီးတက်ကပုံကြည့်ရရဲ့
ဒီခိုင်လက်နက်ကန်အေပြောခွေရခိုင်ဒုက္ခကတော့ဒီနေ့တိုက်ပွဲမှာတမတော်စစ်ကြောင်းဘက်ထိခိုက်မှုတွေရှိနေတဲ့ပြင်လက်ရဖမ်းဆီးမှုတွေရှိနေတယ်လို့ဆိုပါတယ
်။အဲ့ဒီအထက်နားရသမ်းမှာဖြစ်တဲ့တိုက်ပွဲအတွင်းမှာဒီဖမ်းဆီးရမိတဲ့စစ်သုံးပန်းတချို့တော့ရှိတယ်ကြ။နောက်ဒီမြန်မာစစ်တပ်ဘက်ကသူတို့နေကြဆောင်နေပြီးတော့စစ်တပ်ပူပေါင်းစစ်ကြောင်းပေါ့နော်။အဲ့ဒီစစ်ကြောင်းကနေပြီးတော့ထိခိုက်အကြအဆုံးတွေလည်းများတာရှိတယ်ကြ။သူတို့မြန်မာစစ်တပ်စီကနေကျွန်တော်တို့ဒီလက်နက်ခရမီးကြောက်တွေတင်းစီရမိတာလည်းရှိ။လုံးလုံးစင်မှာတော့အရေးအတွက်တိကျကတော့
သမတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းကတော့ဒီကနေ့တိုက်ပွဲချင်းတွေကိုမသိရှိသေးသလိုဆက်တွယ်နေစေလို့ပြောပါတယ
်ကျွန်တော်မသိသေးပါဘူးပြန်မေးကြည့်တော့မယ်ပြန်မေးကြည့်ပြန်ပြောပြမယ
်ကြာမနေ့ကလည်းမောင်သောနဲ့ရတိတ်တော်မြို့နယ်ဆက်မေယူတောင်တန်းဘက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့ကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့သမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်သားကအင်အားထပ်မံဖြည့်တင်းထားသလိုရခိုင်လက်နက်ကန်ဖွဲ့နဲ့လည်းစစ်ရေးပဋိပက္ခတွေပုံမူပြင်းထန်လာနေပါတယ်ကဘာနဲ့ဝါကာယောဂါနဲ့ကျုံနေချင်းဒေတာသွင်းတိုက်ပွဲတွေရပ်ဆိုင်းကြဖို့ကိုလည်းကုလသမဂ္ဂတွင်းမှုချုပ်ပြင်မြန်မာနိုင်ငံခြေစိုက်တန်တမန်တွေကလည်းတိုက်တွန်းထားပြီးမဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာနိုဝင်ဘာလမှာကျင်းပမှာဖြစ်တဲ့2020ရွေးကောက်ပွဲနဲ့ပတ်သက်လို့ကြိုတင်မဲပေးဖို့ပုံစံ15ဖောင်ဖြည့်ပြီးပေးရမယ်နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဩဂုတ်လ5ရက်နေ့ရောက်ဖို့လေးရတာလိုတော့တာဖြစ်လို့ကြိုတင်မဲပေးကြတဲ့မြန်မာလူသမားတွေကိုတန်ရာရှိတွေကနှိုးဆော်မှုတွေလုပ်နေတာပါဒါပေမဲ့အခုချိန်ထိမဲဆန္ဒပေးမဲ့သူနှဲပါနေသေးကြောင်းဗန်ကောက်မြို့ကမဲဆန္ဒရှင်ပြည်သူတို့ဖြစ်တဲ့မတ်ရီဦးကတော့ပြောပြပါဗျာ
။ဟုတ်မိုက်နင်းတာပေါ့မိုက်ဒီမှာဒီကောင်ကတန်းတော်ကတန်းတော်ရှိတဲ့အချိန်နဲ့မှာကိုပြီးခဲ့တဲ့တစ်ခါကျတော့ကျွန်မကြီးကမမအေးဒီနေ့တစ်ခါကျတော့အခုက55ရာနောက်ထပ်တို့လာရင်900ဆက်ရှိနိုင်မှာဒီတော့မလားအကျဉ်းဆုံး600မှာ300လို့ဖြစ်ပါမယ်ဒါပဲအလုံးစုံ1000လောက်ပဲရှိနေတယ်ကျွန်မအထင်ရတော့လေဒါတော့မှမဆိုးဘူးမမဒီဒီစီရောက်တဲ့တန်းရာရှိရလေဒီကစတဲ့နေ့ဒီကောင်လက်ခံပေးပြီးလိုက်လို့ရတယ်တဲ့ကောင်ရဲ့ကြည့်ရဆက်ဆက်စိတ်ကလေးကိုမြည်ဖြည့်တဲ့အခါကျုပ်ကလည်းပြင်ရတာမှရဲ့အင်းလေးနဲ့ဆိုမတင်တတ်ဘူးသူကတန်ရုံသွားတင်တယ်သူတန်တော့အဝေးကြီးလေးတွေ့ရမှလားတချို့အလုပ်လုပ်တဲ့နေရာတွေကလေနောက်အဲ့တော့ကျတော့ဆက်အင်းလေးနဲ့မပေါ်တဲ့ခဏကြတော့သူကခံဖြူတဲ့အင်းလေးနဲ့မပေါ်လိုက်အမကိုပို့လာခဲ့အမပို့ပြီလေဆိုပြီးကျွန်မအင်းလေးနဲ့တရားနဲ့ပို့ပေးလိုက်တယ်
ထိုင်းရဲ့ဇက်ရောက်ရောင်ကျူးတို့သမားဖွဲ့ကတော့မြန်မာလူသမားတန်ရာရှိတွေနဲ့အတူချိုတင်မဲပေးကြမဲ့အလုသမားတွေရှိရာကိုပုံစံ15တွေလိုက်ဝင်နေတာတွေလည်းရှိနေတာပါမဲပေးနိုင်ဖို့ဆွေးနွေးပွဲတွေလည်းလုပ်နေရပြီးဖောင်ဖြည့်တာတွေဘာကြောင့်နေတယ်လဲဆိုတာကိုမေးတဲ့အခါမှာတော့အလုသမားတွေရဲ့အခက်အခဲကိုရောင်ကျူးတို့သမားဖွဲ့ရဲ့ရုံးတာဝန်ကဦးမိုးကျော်ကအခုလိုပြောပြပါဗျာတန
်ရုံးတက်တဲ့ဟာနေတဲ့အခါကျတော့ဗာဒီပြန်စီစစ်လဲဆိုပြီးရှင်အောက်ချီမှာအမနေတဲ့အကြောင်းရင်းကတော့ဥပမာအင်းတော်ယူစင်ပ ောက်တဲ့နေရာနောက်ဆုံးပောက်ခဲ့တဲ့နေရာပေါ့နော်ပြောင်းလာရရှိရလေးရှိတယ်တဖက်ရောက်တာကြာလာရရှိတယ်သူအင်အားကြီးပောက်နေတဲ့နေရာဘယ်မျိုးနဲ့ကော်မရှင်ကိုတင်ရမလဲဆိုတော့အင်အားဆက်တွေ့မင်းနေရာတွေဘာလို့ဒီထဲမှာပါတဲ့အဆက်လက်ဖြစ်ဝါတွေတချို့ဝါတွေလုံနေတာရှိတယ်တချို့ဆိုလို့ရှိရင်နိုင်ငံသားစစ်စည်းကတ်မဟုတ်ဘူးအရင်တော့ဟာလေအယူသားတပ်ပုံနဲ့အဲ့ဒီနံပါတ်တွေနဲ့ပဲရှိတယ်အဲ့ဒါမျိုးတွေထည့်လို့ရလားဆိုတာတွေလမ်းလျှက်တဲ့နေရာတွေရှိတယ်ကျွန်တော်သိရတာနောက်ခါကျတော့သူတို့အင်အားကြီးတွေကပောက်ထားတဲ့မွေးတက်ကြီးရည်တွေနဲ့အာဒီမြေတကြီးရဆွဲရောလာရောနဲ့ခုနေတကောနဲ့သူ့မပုံမြင်ထဲမှာရှိရတာများတွဲနေရဘာလို့တွဲနေရလဲဆိုဒီဘက်မှာအလုတ်တလုတ်တဲ့လူကဘာလို့တွဲလဲလို့ကျွန်တော်တယောက်ကကြာပုံနေရှိနေတာသူတို့အသက်ကြီးသွားလို့ရှိရင်ဒီကဓာတ်ဒီဘာတွေလုံးမပြီးမှဆူဆူငယ်အားတွေရှိရဲတချို့ကကိုယ့်ဘာသာကိုယ်တည်းပြောလိုက်တာရှိတယ်ရှိတော့အိမ်တော်လူတွေထဲမှာရှိတဲ့သူ့ဘက်ထဲမှာတိုင်ထားတယ်မပုံမြင်တဲ့မတ်တွေနဲ့မအင်းနေရရှိတယ်ချက်လက်တွေ
အခုဆိုရင်2020ရွေးကောက်ပွဲအတွက်ကြိုတင်မဲပေးဖို့စည်ရင်းပေးထားတဲ့သူတွေနဲ့ပတ်သက်လို့အလုသမားရေးလုပ်နေသူတွေကမြန်မာအလုသမားဆိုင်ရာရှိတွေပါအလုသမားတွေရှိတဲ့နေရာအထိကွင်းစင်ပြီးဆွေးနွေးပြတာပုံစံ15ကိုကူညီဖြည့်ပေးနေကြတာလည်းရှိနေပေမဲ့အလုသမားတွေကိုယ်တိုင်ကအခက်အခဲတွေရှိနေတယ်လို့တရားမဝင်လာရောက်နေကြသူတွေကလည်းမဲပေးနိုင်ခွင့်မရကြပါဘူးတချို့ကလည်းကိုဗစ်ရေးပေါ်ကာလမှာအလုပ်လက်မဲ့တွေတွေ့ကြုံနေရတဲ့စားဝတ်နေရေးအခက်အခဲတွေနဲ့မို့မဲပေးဖို့လည်းစိတ်မဝင်စားကြသူတွေရှိတယ်လို့လည်းအလုပ်သမားရေးလှုပ်ဆောင်နေသူတွေကပြောပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါအ
င်္ဂါနေ့ညနေခင်း VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်သုံးနှစ်ကြာမြင့်လာတဲ့အချိန်ထိရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်မြန်မာအစိုးရအနေနဲ့တာဝန်ယူဆောင်ရွက်နိုင်ခြင်းမရှိတဲ့အခြေအနေနဲ့ပတ်သက်လို့ဗီဒီယိုကွန်ဖရင့်ကြားနာပွဲကိုတနင်္လာနေ့ကအမေရိကန်အောက်လွှတ်တော်ကပြုလုပ်တဲ့အကြောင်းနှားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။အောက်လွှတ်တော်နိုင်ငံကြားရေးကော်မတီရဲ့အာရှပစိဖိတ်နဲ့နျူကလ িয়ার မပြန့်ပွားရေးဆက်ကော်မတီမှာရိုဟင်ဂျာဒုက္ခသည်ပြည်ထနာနောက်ဆုံးအခြေအနေအကြောင်းဆွေးနွေးခဲ့ကြပါရယ်။ဒီကြားနာပွဲကိုဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီနှစ်ရလုံးကပူးပေါင်းပြုလုပ်ခဲ့တာဖြစ်ပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေတိမ်းနဲ့ချီအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်မြန်မာစစ်တပ်အတင်းကျပ်မောက်ထုတ်ခဲ့တာဒီဩဂုတ်လအကုန်မှာ၃နှစ်ပြည့်တော်မှာဖြစ်ပေမယ့်အခုချိန်ထိရိုဟင်ဂျာတွေရဲ့လူသားအနေနဲ့ရပ်တည်ပိုင်ခွင့်ကိုမြန်မာအစိုးရဘက်ကအတိမတ်ပြုဆောင်ရွက်ပေးနိုင်ခြင်းမရှိဘူးလို့အောက်လွှတ်တော်ဆက်ကော်မတီဥက္ကဋ္ဌအမီဘရာကပြောပါရယ်ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့မှုရဲ့အကျိုးဆက်တွေကိုအိန္ဒိချင်းဘင်္ဂလားဒေ့ရှ်သမဂ္ဂနိုင်ငံတကာကပါပါဝင်ဆောင်ရွက်နေရဆဲရှိနေကြောင်းအောက်လွှတ်တော်အမတ်ဘရာကဗီဒီယိုကွန်ဖရင့်ကြားနာပွဲအဖွင့်မိကွန်းမှာပြောသွားပါရယ်ဒါအပြင်ဒီကြားနာပွဲပြုလုပ်ရတဲ့အဓိကရည်ရွယ်ချက်ကိုလည်းသူကအခုလိုပြောပါရယ
် We decided to hold this hearing becauseAlthough our nation and the world is grappling with a pandemic and massive economic
recession, ဒီကြားနာပွဲကိုပြုလုပ်ဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းရင်းကတော့ကျွန်တော်တို့နိုင်ငံနဲ့ကမ္ဘာတဝန်းလုံးမှာကရောဂါနဲ့စီးပွားရေးဆုပ်ယုပ်ကျဆင်းမှုတွေရင်ဆိုင်နေရပေမဲ့ကမ္ဘာတဝန်းမှာဖြစ်ပျက်နေတာတွေကိုနုနုကြကြသတိဝရိယနဲ့စက်ပြီးစောင့်ကြည့်ရမှာဖြစ်ပါတယ်အားလုံးသိကြတဲ့အတိုင်းကျွန်တော်တို့မြင်နေရတာကရိုဟင်ဂျာတွေပေါ်နှိမ့်ပတ်နှိမ့်ဆက်မှုတွေဟာအလွန်ဆိုးရွားပြီးဆက်ဆုပ်ရွံ့ရှာပွဲကောင်းပါတယ်ဒီလိုဖိနှိပ်မှုမျိုးဟာလူသားမဆန်တဲ့လုပ်ရက်ဖြစ်ပြီးကံမကောင်းတာကဒီလိုဖြစ်ရက်တွေဟာရိုဟင်ဂျာတွေအတွက်ပုံမှန်လိုဖြစ်နေတာပါဒီလိုအခြေအနေမျိုး20နဲ့21ရာစုရောက်လာတဲ့ခေတ်သစ်ကမ္ဘာမှာမဖြစ်သင့်ဘူးလို့အောက်လွှတ်တော်အမတ်ဘယ်ရာကပြောသွားတာပါအလားတူဒီကြားနာပွဲမှာအဓိကပါဝင်ခဲ့တဲ့ဆက်ကော်မတီအကြီးအကဲအဖွဲ့ဝင် Republican အောက်လွှတ်တော်အမတ် Ted Yoho ကလည်းရိုဟင်ဂျာအတိုင်းဝိုင်းကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုကူညီကယ်တင်နိုင်တယ်လဲသူတို့အပေါ်နှင်းပတ်နှိပ်စက်မှုတွေကိုမြန်မာအစိုးရအနေနဲ့တာဝန်ခံမှုတာဝန်ယူမှုရှိအောင်ဘယ်လိုလှုပ်ဆောင်တင်တယ်လဲဆိုတာတွေကိုထွက်ဆိုသူတွေအနေနဲ့အကြံပေးကြဖို့တိုက်တွန်းသွားပါတယ်။ဒါအပြင်ဒီကြားနာပွဲမှာသူပူးပေါင်းပါဝင်ရတဲ့အကြောင်းရင်းကိုလည်းအခုလိုပြောပါတယ
်။ We are gathered here todayDue to the continued mistreatment of the Rohingya minority in Burma.
မြန်မာပြည်မှာရှိတဲ့ Rohingya လူနည်းစုတွေအပေါ်ဆက်လက်နှိပ်စက်နှိမ်ပတ်မှုတွေကြောင့်ဒီကနေ့ကြားနာပွဲမှာအားလုံးစုဝေးရောက်ရှိနေကြတာဖြစ်ပါတယ်။1960ပြည့်နှစ်အစောပိုင်းကာလတွေကစပြီး Rohingya တွေဟာသူတို့ရဲ့နိုင်ငံသားဖြစ်မှုကိုဖယ်ရှားခံခဲ့ရတယ်လို့သူတို့ရဲ့အခြေခံလူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလည်းဖိနှိပ်ခံခဲ့ရပါတယ်လို့လွှတ်တော်အမတ်ယိုဟိုကပြောသွားတာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ဘာမာအက်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့နဲ့မြန်မာနိုင်ငံမှာဆက်ပြီးဖြစ်နေစေဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကာကွယ်တားဆီးနိုင်ရေးဒီဇိုင်းမမတ်ကူညီဆောင်ရွက်ဖို့ပြောကြားခဲ့ကြောင်းကြားနာပွဲမှာအဓိကထွက်ဆိုသူတွေတဲ့တဦးဖြစ်တဲ့ Women's Peace Network အမှုဆောင်ညွှန်ကြားရေးမှူးမဝေဝေနုက VOA ကိုအခုလိုပြောပါတယ်
US အနေနဲ့မြန်မာပြည်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ဒီမိုကရေစီနှင့်တည်ရေးတွေမှာဒီဇိုင်းမမဲ့အပေးထောက်ခံသွားဖို့အထူးသဖြင့်တော့ရူဝန်ဂျာရီဘက်ကတောင်းဆိုရတဲ့ဟာတွေကျွန်မပြောသွားပေးတာဖြစ်ပါတယ်ဒီနိုင်ငံသားအခွင့်အရေးတွေကိုနှစ်ရက်ကိုပြန်နိုင်ရေးကိစ္စတွေနောက်ခါကျတော့ဒီရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းတရားမျှတပြီးတော့လွတ်လပ်မျှတတဲ့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့ကိစ္စတွေကိုလည်းပြောဆိုသွားပါတယ်ရှင
်မဝဝေနူးနဲ့တူအောက်လွတ်တော်ရိုဟင်ဂျာအရေးကြားနာပွဲမှာထွက်ဆိုသူတွေတဲ့ Refugee International အဖွဲ့ကြီးအပါဝင်နိုင်ငံတကာလူသားချင်းစာနာမှုဆောင်ရွက်နေတဲ့အဖွဲ့နဲ့ဒီ Heritage Foundation ကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်။ဒါ့အပြင်အောက်လွှတ်တော်နိုင်ငံသားရေးကော်မတီဝင်ဝါရီ American လွှတ်တော်အမတ်အများပြားလည်းပါဝင်ဆွေးနွေးခဲ့ကြပါတယ်။ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်နေကြောင်းအရင်ကတည်းကပြောဆိုထားပါတယ်ရှင်။
အမေရိကန်မာလာရောက်အခြေချနေထိုင်တဲ့အာဖရိကနယ်ပါအမျိုးသမီးတူဟာအမေရိကန်အာဖရိကန်တွေနဲ့အနီးဝန်းကျင်ကလူတွေကိုကူညီဖို့စေစိုင်တစ်ခုကိုဖွင့်လှစ်ရောင်းချနေတဲ့အကြောင်း VOA သတင်းတော့ရာဒီယာအတမ်းမြတ်သတင်းလှော်ကိုတင်ပြခြင်းပါတယ်ကျွန်တော်ညဝင်းအောင်ပါအီရီထရီးယားကနေအမေရိကန်မှာအခြေချနေနေတဲ့ဝန်နီတိုဝါလ်ဒီဟာလူကြီးရဲ့၅နှစ်ကျော်က CBS စေစိုင်မှာလွတ်လပ်ခဲ့ပြီးနောက်အခုတော့ဂျိုးဝဲလ်နက်ဆိုတဲ့ကိုပိုင်စေစိုင်ကိုဗာဂျီးနီးယားအာလင်တန်မြို့မှာဖွင့်ထားတာပါဒီစေစိုင်ဟာအီသီယိုးပီးယားနဲ့အီရီထရီးယားနိုင်ငံတွေကိုပြန်ကြတဲ့အာဖရိကလူမျိုးတွေအတွက်သိက္ခာအထောက်အကူဖြစ်စေရလို့ဝန်ကြီးကဆိုပါတယ
် What we do for them is we collaborate with their doctors get their prescription
သူရဲ့ဆရာဝန်တွေနဲ့ဆက်သွယ်ပြီးပေးရတဲ့စေစာကိုတေချာအောင်လုပ်ပါတယ်လိုအပ်တဲ့ဆေးတွေအသင့်ပြင်လာပြီးစားလိုက်ကတဆင့်သက်ဆိုင်သူတွေစီပို့ပေးပါတယ်သူတို့ပုံမှန်တောက်ရမဲ့ဆေးတွေအချိန်မီပို့ပေးနေတာပါလို့ပြောပါတယ်အခြားစီးပွားရေးလုပ်ငန်းရှင်တွေလိုပဲအစာပိုင်းမှာအခက်အခဲတွေမျိုးစုံကြုံရတယ်လို့ဝန်ကြီးကပြောပါတယ
်။ I had a lot of challenging times but the biggest one was the bank.
အခက်အခဲမျိုးစုံကြုံရတဲ့အထက်မှာဘဏ်မှငွေကြီးတဲ့ကိစ္စကအဆိုးဆုံးပါ။ဒီလိုအသေးစားစီးပွားရေးလုပ်ငန်းရှင်တယောက်လုပ်ငန်းစတင်လေပတ်နိုင်ဖို့လိုအပ်တဲ့ငွေကိုဘဏ်ကအလွယ်တကူထုတ်မချေပါဘူး။အခုလိုဆိုင်ဖွင့်ပြီး၄-၅နှစ်ကြာတော့မှသူတို့ကငွေချေချင်ကြတာပါလို့ပြောသွားတာပါ။အခုလိုကိုဗစ်ကာလအတွင်းအာဖရိကတိုင်းမှာရှိတဲ့လူနာတွေကိုအွန်လိုင်းကတဆင့်စေဝါကူတာမှုပေးနိုင်ဖို့အာဖရိကကုမ္ပဏီတချို့နဲ့ချိတ်ဆက်လုပ်ဆောင်နေပါတယ်။အဲ့ဒီကုမ္ပဏီတွေလိုအပ်တဲ့ဆေးတွေကိုလည်းသူတို့စီမှာမှာယူမယ်လို့မျှော်လင့်နေပါတယ်။ Catherine Ann ဟာဝိုနီးယားရဲ့ Joe Wellness ဆေးဆိုင်မှာလုပ်နေတာတစ်နှစ်လောက်ရှိနေပါပြီ
။ Whatever they need for us to make sure they understand the medication that they're taking and to make sure
သူတို့လိုအပ်ချက်တွေဖြည့်ဆည်းနိုင်ဖို့ကျမတို့စူးစမ်းနေတာပါ။ဘယ်ဆေးကိုဘယ်အချိန်မှာဘယ်လိုတောက်ရမယ်ဆိုတာကိုပြောပြပေးပါတယ်။တခုခုအခက်အခဲကြုံလို့မေးလာတိုင်းလည်းကျမတို့ကူညီဖြေရှင်းပေးပါတယ်လို့ဆိုပါတယ်။ဒီလိုဝန်ဆောင်မှုတွေရှိတာကြောင့်လဲသူတို့စေစံအောင်မြင်မှုရနေတာပါလို့ဝန်ကြီးကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲနိုင်ငံရေးလောကထဲဝင်လာတဲ့အာဖရိကန်အမေရိကန်လူမျိုးအမျိုးသမီးအရေးအတွက်တိုးလာနေတဲ့အကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးတော့ကျွန်မနိုင်ငံလောက်တင်ပြမှာပါအမေရိကန်ပြည်ထောင်စုမှာအသားအရောင်ခွဲခြားမှုပေါင်းစုံရှိခဲ့တယ်လို့ရုပ်ရှင်ရုံတွေမှာလည်းလူဖြူလူမဲတိချခွဲဝင်ရတဲ့ဝန်ပေါက်တွေသတ်မှတ်ထားခဲ့ဖို့ပါတယ် Republican Party အမခါနေမိတခုဖြစ်တဲ့ Georgia ပြည်နယ်အပါဝင်အမေရိကန်နိုင်ငံတော်ဟာအခုတော့အခြေအနေတွေပြောင်းလဲလာတဲ့အပြင်လူမျိုးအမျိုးသမီးတွေလည်းနိုင်ငံရေးမှာပိုပြီးတော့ပါဝင်လှုပ်ရှားလာကြပါတယ်လူမျိုးအမျိုးသမီးတွေဟာမျိုးဆက်နက်ချီဒီမိုကရက်ပါတီအတွက်စိတ်ချယုံကြည်ရတဲ့မဲဆန္ဒရှင်တွေဖြစ်ပေမဲ့လည်းနိုင်ငံရေးလောကမှာကိုရင်ကိုကြပါဝင်တာမျိုးတော့မရှိခဲ့ပါဘူးပြည်နယ်အုပ်ချုပ်ရေးမှုတွေထဲမှာလူမျိုးအမျိုးသမီးတဦးမှမရှိခဲ့ပေမဲ့အထက်လွှတ်တော်မှာအမတ်နှစ်ဦးနဲ့အောက်လွှတ်တော်မှာတော့ဒါဇင်နဲ့ချီတဲ့ African American အမျိုးသမီးအမတ်တွေရှိပါတယ်ဒီကရနေအတော်များများကစပြီးတော့အမေရိကန်နိုင်ငံတော်ဟာအုပ်ချုပ်ရေးပိုင်းမှာဝင်ပြိုင်ကြတဲ့လူမဲအမျိုးသမီးအရေးအတွက်လည်းသမိုင်းဝင်တိုးလာပါတယ်။လွှတ်တော်မှနေရာတွေနဲ့အကြောင်းအုပ်ချုပ်ရေးပုတ်အဖွဲ့တွေမှာပါရှင်းပြအရေးခံလာကြတာပါ။ COP ကောင်တီအကြောင်းအုပ်ချုပ်ရေးပုတ်အဖွဲ့ဥက္ကဋ္ဌ Chelsea Davis က2016ခုနှစ်သမ္မတရွေးကောက်ပွဲမှာဒိုနယ်ထရပ်မနိုင်ရပြီးအခြေအနေတွေပြောင်းလဲကုန်တာကြောင့်ဝင်ပြိုင်ရတာလို့ပြောပါတယ
်။ Knowing that I'm in a district that is
လူပြုံဟုတ်တဲ့ចောင်းသူចောင်းသားအများစုရှိတဲ့ဒီရက်မှာသူတို့ကိုကိုစားပြုပေးမယ်ကိုယ်စားလှယ်လောက်မရှိတဲ့အတွက်ចောင်းအုပ်ချုပ်ရေးဘုတ်အဖွဲ့မှာဝင်ပြိုင်ဖို့ကျွန်မမှာတာဝန်ရှိတယ်လို့ပို့ပြီးတော့ခန်းစားလာရပါတယ်ဒီចောင်းသူចောင်းသားတွေကိစ္စပြောဆိုဆွေးနွေးတဲ့နေရာမှာသူတို့ကိုစားဝင်ပြောပေးခြင်းတဲ့အတွက်ဝင်အရွေးခံခဲ့တာဖြစ်ပါတယ
်သူသမရဟောင်းဂျိုးဘိုင်ဒန်သမရကိုယ်စားလှယ်လောက်ဖြစ်လာရေးအရေးပါတဲ့အခမ်းအနားမှာလည်းလူမဲအမျိုးသမီးတွေပါဝင်ခဲ့ကြတာပါဒါကြောင့်လဲဂျိုးဘိုင်ဒန်နဲ့အတူသမ္မတရွေးကောက်ပွဲဝင်မဲ့ဒုတိယသမ္မတလောင်းနေရာအတွက်လူမဲအမျိုးသမီးကိုရွေးချယ်မယ်ဆိုတဲ့အသံလေးထွက်နေပါတယ်။ဆယ်ကျော်တက်လူမဲအမျိုးသမီးဂေဘီဘာရှီကတော့နိုင်ငံရေးလောကကအမျိုးသမီးတွေကိုအားကြအတူယူနေသူပါ။
And being able to see African American women in politics.
နိုင်ငံရေးလောကမှာ African American အမျိုးသမီးတွေမြင်ရတာတိတ်ပြီးအားရကျဉ်းနှံမိပါတယ်။အမျိုးသမီးငယ်လေးတွေအနေနဲ့လည်းအမျိုးသားတွေလိုပဲသူတို့ဖြစ်ချင်တာပါမစို့ဖြစ်နိုင်တယ်ဆိုတာမျိုးမြင်လာစေပါတယ်။နိုင်ငံတော်အစ်စ်စင်မြင့်တွေမှာလူမဲအမျိုးသမီးတွေဝင်ပြိုင်နေကြတာကိုမြင်ရတာအားကြပြီးကျမလည်းကိုယ့်ရဲ့ပုံကိုယ်ရေးပြဿနာတွေကိုကိုယ့်ဘာသာကင်တွယ်ဖြေရှင်းလာနိုင်ပါတယ်။
ဒီမိုကရက်ပါတီလိုလူမျိုးပေါင်းစုံစုပေါင်းပါဝင်လုပ်ကိုင်နေတယ်လို့မျိုးလူဖြူအများစုလုံမုတ်ထားတဲ့ Republican Party ထင်ပါလေလူမျိုးပေါင်းစုံပါဝင်လာအောင်ကြိုးပမ်းလုပ်ကိုင်နေကြပါပြီ Republican Party စီအောင်ရေးလုပ်ငန်းလုပ်နေတဲ့ Diana Harris ရဲ့အမြင်ကတော့ဒီလိုပ
ါ Cuz once we diversify the other side of the aisle that makes a
country လူမျိုးနဲ့ပြုစုဆက်ဆံရတာကိုလူတွေပို့ပြီးတော့သဘောကျကြတယ်လို့ထင်ပါတယ်ဒါကြောင့်ပါတီနှစ်ရစလုံးမှာလူပေါင်းစုံရှိမဲ့ဆိုရင်ပြောဆိုဆွေးနွေးရတာပို့ပြီးတော့လွယ်ကူစေမှာပါ
လူမျိုးပေါင်းစုံရောင်းတော့နေထိုင်နေတဲ့ American ပြည်ထောင်စုလိုပဲ Republican Party မှာလူမျိုးစုံပါဝင်တင်မယ်ပဲအခုတော့အဲ့ဒီလိုမဟုတ်သေးဘူးလို့ Harris ကပြောပါတယ်။ Georgia ပြည်နယ်မှာမဲပေးဖို့စိတ်အားထက်သန်နေတဲ့လူမဲတွေရဲ့မဲအများစုရမယ်လို့ Democrat Party ကယုံကြည်ချက်အပြည့်ရှိပါတယ်။ Fair Fight Action အဖွဲ့ရဲ့တွက်ချက်မှုအရ Georgia ပြည်နယ်မှာ2018ခုနှစ်ကမဲမပေးခဲ့သူ9သိန်းခွဲကျော်ရှိနေပြီးတော့49ရာခိုင်နှုန်းကလူဖြူမဟုတ်သူတွေဖြစ်တယ်လို့ဆိုပါတယ်။ဒီအဖွဲ့ကတော့ပြည်နယ်အုပ်ချုပ်ရေးမှူးရာထူးအတွက်ဝင်အရေးခံခဲ့ဖူးတဲ့ Stacey Abrams က2018ခုနှစ်မှာတည်ထောင်ခဲ့တာပါ
Black women are saying we are no longer going to be taken for granted
လူမဲမျိုးသမီးတွေကိုလက်လူရှုထားလို့မရတော့ပါဘူးဒီရွေးကောက်ပွဲတွေမှာကျမတို့အနိုင်ရနေကြပါပြီမင်းဆန္ဒပေးတဲ့နေရာမှာလဲလူမဲမျိုးသမီးတွေကသိပြီးယုံကြည်စိတ်ချရတဲ့အုပ်စုလဲဖြစ်ပါတယ်
ဒီကရက်ကျွန်းလကာယောဂါကာလအတွင်းပါတီတွင်သမ္မတလောင်းအချို့ရွေးကောက်ပွဲကျင်းပခဲ့တဲ့ပြည်နယ်တွင်တချို့မဲယုံတွေမှာမဲဆန္ဒရှင်တွေနှာရီနဲ့ချီတန်းစီဆောင်ဆိုင်ခဲ့ရပေမဲ့2008ခုနှစ်အိုဘားမားရွေးကောက်ပွဲဝင်ခဲ့တဲ့အချိန်ကတည်းကမဲလာပေးတဲ့ဒီမိုကရက်ပိုများပါတယ်။လူမျိုးရေးခွဲခြားမှုနဲ့ပတ်သက်ပြီးတော့အမေရိကန်မျိုးကြီးအတော်များများမှဆန္ဒပြပွဲတွေပေါ်ပေါက်နေတာကြောင့်ဒီရွေးကောက်ပွဲရလဟာနေမလားတည်မလားဆိုတဲ့အဆုံးအဖြတ်မျိုးလိုအရေးကြီးတဲ့ရွေးကောက်ပွဲဖြစ်တာကြောင့်ကာယောဂါကာလအကြာကပဲမဲလာပေးနေကြတာလည်းဖြစ်တယ်လို့ Beth Jackson ကသုံးသပ်ပါတယ်။ကျမနင်္ဂလာပ
ါအင်္ဂါနေ့မနေ့ပိုင်း VOA American အသံမြန်မာပိုင်းအစီအစဉ်တွေကိုဆက်ကြောပြပေးနေပါတယ်အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံသတင်းတွေကိုမူရင်းအားပေါ်မပြတ်ကြောပြပေးပါပါကျွန်တော်ဝင်းမြမမြန်မာလူငယ်တွေအနေနဲ့နိုင်ငံရေးမှာဘေးဖယ်ခံထားရတဲ့ကြားကမျောလင်းချက်တွေရှိနေတယ်ဆိုတဲ့ခေါင်းစဉ်နဲ့American Republican Party နဲ့နီးစပ်တဲ့ NGO ကြီးဖြစ်တဲ့ IRI American နိုင်ငံတကာ Republican Institute အဖွဲ့ညွှန်ကြားရေးမှူးဒိုင်နာဆရက်ရဲ့ဆောင်းပါးကိုဥစွာတင်ပြပေးလိုပါတယ်။မြန်မာနိုင်ငံမှာစစ်အုပ်ချုပ်မှုနှစ်ပေါင်း50အထိထူးထူးခြားခြားဒုတိယအချိန်ဖြစ်လာမယ့်ဒီနှစ်နိုဝင်ဘာရွေးကောက်ပွဲမှာလူငယ်တွေအနေနဲ့နိုင်ငံရေးပါတီတွေမဲဆွယ်ပွဲမှာအရေးပါတဲ့နေရာကလှုပ်ရှားကြနိုင်မယ်လို့ဆောင်းပါးရှင်ဖြစ်တဲ့ IRI အဖွဲ့ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုကဆိုပါတယ်ဒီညွှန်ကြားမှုဒိုင်နာဆက်ရက်ကမြန်မာနိုင်ငံရဲ့အနာဂတ်အတွက်ပြည်သူတွေပါဝင်ရွေးချယ်권ရမယ်ဒီရွေးကောက်ပွဲဟာအခြားနိုင်ငံတွေလိုပဲကိုဗစ်ကာလအကန့်အသတ်ကြမှာဖြစ်လာရပေမဲ့လူငယ်တွေပေါ်နိုင်ငံရေးပါတီတွေကရွေးချယ်권ကိုယ်စားလှယ်အဖြစ်အားမပေးသေးတာကိုတော့လူမှုစတန်းတွေကဆန့်ကျင်ဘက်ဖော်ပြနေတယ်လို့ဆိုလိုက်ပါတယ်2019ခုနှစ်ကမြန်မာနိုင်ငံတဝန်းကောက်ယူခဲ့တဲ့ဒီ IRI အဖွဲ့စတန်းရာမြန်မာလူရဲ့သုံးပုံတစ်ပုံအရာရှိတဲ့လူငယ်တွေကိုနိုင်ငံရေးဆုံးဖြတ်ချက်တွေချရမှာပါဝင်စေချင်တယ်လို့ဖြည့်ဆူသူ93ရာခိုင်နှုန်းကထောက်ခံခဲ့တာအပြင်ရွေးကောက်ပွဲဝင်ရင်လည်းအသက်35နှစ်နဲ့အောက်ဒီလူငယ်တွေကိုမဲပေးဖို့များတယ်လို့83ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့ဆောင်းပါးရှင်ကဆိုပါတယ်အခုလိုလူလူအနေနဲ့လူငယ်တွေကိုမဲပေးရှင်စိတ်များလာနေပြီမဲ့နိုင်ငံရေးပါတီအများစုကတော့သတ်မှတ်ထားတဲ့ပြည်သူ့လွှတ်တော်အတွက်အသက်25နှစ်နဲ့အမျိုးသားလွှတ်တော်အတွက်အသက်နှစ်30တွင်တဲ့အထက်လူငယ်တွေကိုအပြေမှာအထီးကောင်ကြောပေမဲ့လက်တွေမှာတော့ရွေးကောက်ပွဲဝင်ဖို့အစိုးရဆက်တွန်းဆုံနေသေးတယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။ဒါပေမဲ့လည်း IRI အဖွဲ့အနေနဲ့အနာဂတ်မှာအရေးပါလာမယ့်ဒီလူငယ်တွေကိုနိုင်ငံရေးအရေးချင်းပြည့်စုံစေဖို့တင်တန်းတွေပေးနေပြီးဒီနှစ်တင်တန်းမှာဆိုရင်မဲဆွယ်ပွဲတွေမှာပါဝင်ဖို့နဲ့ဒီမိုကရေစီကြောင်းလေးမှာအရေးပါဖို့လိုအပ်တဲ့အရေးချင်းတင်တန်းတွေပါပေးခဲ့တယ်လို့ဒီ IRI အဖွဲ့ကမြန်မာနိုင်ငံဆိုင်ရာညှိမှုကဆိုပါတယ်ဒီတင်တန်းတွေမှာလူငယ်တင်တန်းသားတွေအနေနဲ့သူတို့နိုင်ငံရေးနောက်ခံတွေကိုဘေးဖယ်ထားပြီးတင်တန်းဘက်တွေနဲ့အတူတူဘသူ့ကိုမဲပေးဖို့မဆုံးဖြတ်နိုင်သူတွေကိုစီအောင်ပုံစေတနာဝန်ထမ်း volunteer စုစည်းပုံလူ့အတိုင်းအဝန်မှာကြုံရတဲ့ကြံစည်ရက်တွေဥပမာအလုံလမဲ့ဖြစ်မှုမိုးရစေပြည်တွင်းပဋိပက္ခလက်စားမှုဖြစ်မှုတွေအတွက်
အဖြေကောင်းတွေရဖို့အပြန်အလှန်အမြင်ဖလှယ်တာတွေလုပ်နိုင်ခဲ့တယ်လို့ဆောင်းပါးရှင်ကဆိုပါတယ်အဖြေဆုံးကတော့ www.democracyspeaks.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာနောက်သတင်းတစ်ပုဒ်မှာတော့နှစ်ဖက်အပြန်အလှန်အသိမှတ်ပြုလေးစားတဲ့နည်းနဲ့ချိတ်ကပ်တာကပိုကောင်းမယ်ဆိုတဲ့ကောင်းစဉ်နဲ့မလေးရှားနိုင်ငံထုံ New Straits Times သတင်းစာမှာဆောင်းပါးရှင်ဂျောင်းတီယိုရေးထားတဲ့ဆောင်းပါးကိုဆက်ပြောပြပါမယ်မြန်မာနိုင်ငံကရိုဟင်ဂျာပြဿနာအတွက်မလေးရှားနိုင်ငံအနေနဲ့ရှေ့တန်းကနေပြင်းပြင်းထန်ထန်ဝေဖန်ထောက်ပြဖြေရှာနေတာကအနောက်နိုင်ငံတွေနီးလို့ဖြစ်နေပြီးမြန်မာအစိုးရကနားမထောင်ပဲပြဿနာတွေဆက်တက်နေလို့ပဲပြည်နိုင်ငံဆက်ဆံရေးကိုဆက်ထိခိုက်နေစေပဲလို့ဆောင်းပါးကိုအစရှိရေးသားထားပါတယ်။ဒါကြောင့်မြန်မာနိုင်ငံကကုလသမဂ္ဂထရီတွင်းမှုဂျေဟောင်းဦးတန်းရဲ့နေလဲဖြစ်သမိုင်းပညာရှင်လဲဖြစ်တဲ့ကိုသန်းမြို့ရဲ့မကြာခင်ကထုတ်တဲ့စာအုပ် The Hidden History of Burma မြန်မာနောက်ွယ်သမိုင်းလို့အဓိပ္ပာယ်ထွက်တဲ့စာအုပ်ကြောင့်သုံးသပ်မှုဆောင်းပါးတစ်ခုမှာပါတဲ့အတိုင်းဒီဝေဖန်ဖြစ်တင်တဲ့အနောက်နိုင်ငံချိကပ်မှုမျိုးကမှားနေတယ်လို့တီယိုကဆိုပါတယ်။ဒီစာအုပ်သုံးသပ်မှုထဲမှာသတင်းတော့ Sebastian Strangio နေကုန်းချုပ်ထားတဲ့မြန်မာနိုင်ငံရဲ့အောက်ခြေအုံမြစ်မှာအမြင့်ကောင်းကောင်းတွင်နေတဲ့လူမျိုးရေးနဲ့ဝိသေသနကျန်ရင်လက္ခဏာပြဿနာအရင်းကြီးအတွက်အဖြေရှာဖို့လိုအပ်တဲ့မူဝါဒပိုင်းတွေကိုအကူအညီကြံပေးတင်တယ်လို့ကိုတန်းမြင့်ကိုရေးထားတာမှန်တယ်လို့ဆိုတာပေါ့သူလည်းသဘောတူတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒါအပြင်အခုလိုမတူညီတဲ့လူမျိုးနဲ့ဒေသတွေကြားမျိုးသားညီညွတ်ရေးတိစောက်ရတဲ့ကြံစည်မှုကမလေးရှားနိုင်ငံမှာလည်းလွတ်လပ်ရေးပြီးမှအလားတူကြုံခဲ့ရတာမို့မြန်မာနိုင်ငံမှာအခုဆက်ကြုံနေရတာကိုအပြန်အလှန်နားလည်ပေးပြီးဘုံတွေ့ကြုံသင်ခန်းစာများစွာကိုအထူးမိမောင်းထိုးဖလှယ်တဲ့နည်းနဲ့အပြစ်မတင်မဲ့အထေရှားနိုင်ဖို့ချိတ်ကပ်တာကမြန်မာဆိုရနားထောင်နိုင်တာမျိုးဖြစ်တယ်လို့ဆောင်းပါးရှင်တီယိုကဆိုပါတယ်အသေးစိတ်ကတော့ www.nsd.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ဝင်းမြမ
ဒီရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာနာမည်နိုဝင်ဘာလ၈ရက်နေ့တနင်္ဂနွေနေ့မှာလွှတ်တော်အသီးသီးအတွက်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လ၁ရက်နေ့ကကြေညာခဲ့ပါတယ်။ဇူလိုင်လ25ရက်နေ့ကစတင်ပြီးတော့လာမယ့်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာပါဝင်မဲပေးခွင့်ရှိတဲ့သူတွေရဲ့မဲဆန္ဒရှင်စာရင်းကိုပထမဆုံးအကြိမ်အဖြစ်နဲ့မြန်မာပြည်တဝမ်းမှာစတင်ကြေညာလိုက်ပြီးဖြစ်ပါတယ်။မဲဆန္ဒရှင်ပြည်သူတွေရဲ့မဲဆင်းစစ်ဆေးမှုအခြေအနေကိုကြည့်ကြရအောင်။ရက်ွက်ကြီးရွာအုပ်ချုပ်ရေးမှူးရုံးတွေနဲ့ရက်ွက်ကြီးရွာရွေးကောက်ပွဲကော်မရှင်ရုံးတွေမှာဇူလိုင်လ25ရက်နေ့ကနေပြီးတော့လာမယ့်ဩဂတ်လ9ရက်နေ့ထိစုစုပေါင်း14ရက်ကတ်ထားပေးမှာဖြစ်ပါတယ်
။ဆက်ပြီးပါရက်ွက်ရုံးလမ်းရုံးပေးနာမှာပေါ့နော်သူအမှာပေါ့ကတ်ထားတာပေါ့နော်မင်းချင်းမှာဘာဟိုလိုဆိုသူကတော့ဘလို့ဆိုဥပေါ့နော်စီနီယာနဲ့ပေါ့သူစီနီယာလိုက်ပေါ့ဟောကြားထားတယ်အဲ့လားလေးကိုကိုတကောင်စင်းမှာပါတော့ပါမပါသူကတကောင်စင်းကိုင်ပြီးတော့သွားယူတိုက်ယူဆက်ကြည့်တာ။ပါမပါတော့ဆိုတော့ကိုယ့်အရာဥစ္စာကသွားယူဆက်တယ်မပါတော့ဆိုတော့ရှိတယ်။တော့ကြည့်ရတော့မပါဘူးပေါ့နော်။မပါတဲ့ခါကျတော့သူတို့ပုံစံသုံးနဲ့တကောင်စင်းမိတ်သူမှတ်ပေါ်နေမိတ်သူကယူတာခိုင်းတယ်ပုံစံသုံးနဲ့ဖြစ်နေ။ရုံးလာခဲ့ဖို့ကော်မရှင်ရုံး။မင်းစင်းနဲ့ပတ်သက်ရောပြောချင်တာကလူတိုင်းကတော့မဲကိုမဲတရားအတွက်တော့လာလူတိုင်းကတော့လာပြီးသွားယူကော်မရှင်ရုံးမှာပေါ့လာရောက်ကြည့်ရှုတင်တယ်လို့ပဲပြောချင်တာပေါ့နော
်ပြည်သူတချို့ကတော့စောင်းဝင်နေအခက်ခဲတွေရှိနေတာကြောင့်မဲဆင်းသွားကြည့်ဖို့အတွက်ခက်ခဲတယ်ဆိုတဲ့သတင်းစကားတွေလည်းထွက်ပေါ်လာပါသေးတယ
်ဆက်သေးပြီးပါပြီဘာပါပြောလဲကိုလည်းမဲတပြားတောင်ဝင်ကြည့်ပြည်သူတယောက်နေနဲ့မဲထဲကတောင်ဝင်ရှိတာပေါ့ခုနကပါမပါဘူးသွားကြည့်ရတာလမ်းနိုင်နိုင်နိုင်ကိုလိုက်ပြီးတော့အတန်ချက်နဲ့အောင်ပြီးတာအုပ်ချုပ်မှုရုံးမှာမဲဆင်းကြည့်ဖို့ကိုယ်နဲ့မပါဘူးဆိုလို့ရှိရင်ရုံးကိုအကြောင်းကြားလိုက်တယ်အဲ့မှာတင်ပြောလို့ရတယ်ရုံးမှာထိုင်တယ်ဘယ်သူ့ကိုပြောပြောရုံးမှာအကုန်ပြောလို့ရတယ် အဲ့ကကြံကုနာမကြံကြံနဲ့သူ့မှုနာမည်မှားတယ်လိမ့်စာမှန်တယ်နာမည်မှားရင်လည်းပြောလို့ရတယ်မဟုတ်သွားကြည့်တဲ့နယ်ပေါ့လေသွားကြည့်တဲ့နယ်ဆိုတာကိုပြည်သူလူထုတယောက်အနေနဲ့ကိုချိုင်းနေတဲ့မဲယုံပါတီကိုကိုမဲပေးပိုင်ကိုရှိတယ်ကိုမဲတပြားအတွင်းနဲ့လည်းကိုချိုင်းတဲ့ပါတီကကိုမထက်ခဲ့လို့ရှိရင်အဲ့ဒီပါတီကအမတ်လောင်းကတမတ်ထဲနဲ့ရှုံးသွားနိုင်တယ်မဲစင်းပါမပါကြည့်ရဆိုတာကိုလူချင်းနဲ့ကိုချိုင်းတဲ့ပါတီကိုကိုနိုင်ငံရဲ့လူနိုင်ငံသားတယောက်အနေနဲ့ပဲပြေးဖို့ရအောင်သွားကြည့်ရကုလိုချင်းနဲ့ဘဲပါတီရဲ့ဘဲဟိုးပါတီရဲ့မဟုတ်ကုချိုင်းနဲ့တဲ့ပါတီမဲပေးနိုင်အောင်သွားကြည့်တာ
ပြည်သူတွေအနေနဲ့ကိုယ့်ရဲ့နာမည်ဆင်းတွေကိုကိုယ်တိုင်သွားကြည့်ကြဖို့မိသားစုဝင်တွေရဲ့ဆင်းတွေကိုလည်းသွားကြည့်ပေးဖို့တကယ်လို့ကိုယ့်ရဲ့နာမည်မှတ်ပုံနေနံပါတ်နဲ့နေရက်လိပ်စာအမှားရုံးတွေရှိနေတယ်ဆိုရင်လည်းရက်ွက်ကြေးရွာကော်မရှင်အဖွဲ့ခွဲတွေကိုဆက်သွယ်ပြီးတော့လိုအပ်တဲ့ဖောင်ပုံစံတွေဖြည့်သွင်းပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမြန်မာပြည်အနှံ့တတိပေးကြေညာထားတာကိုလည်းတွေ့ရပါတယ
်။ဖတ်ကြအောင်ပါဗောနော်။ဒါပထမဆုံးသူကရာဆယ်ပေါ့ပြောမှဆိုရင်တော့ရာဆယ်လောက်တာပေါ့ဒါမှန်မှန်ပါမပါပေါ့နော်။မပါမပါလဲလူကြံဖြစ်မယ်ကြေပြီးတော့နောက်တော့ဒုတိယကြိမ်ထပ်ကတ်မယ်လို့ဒါတော့အစိုးရအနေနဲ့တော့ဒါချုံချုံထားတာပါနော
်ရန်ကုန်မြို့ကပြည်သူတဦးကလည်းသူ့ရဲ့အမိကိုခုလိုပြောပါသေးတယ
်ဟိုဦးတို့ကတော့တောင်ဝင်းသိပြည်သူတယောက်အနေနဲ့ကတော့ကိုမဲဟိုတော့ကိုရောက်အောင်တော့ထဲရမှာပေါ့ကိုကြိုက်တဲ့ပါတီမှန်ကန်လုပ်ပေးမယ်လို့တော့ဦးတို့မြင်တယ
်လာမယ့်2020ရွေးကောက်ပွဲမှာဝင်းရအရွေးခံမဲ့ပြည်သူပါတီကဦးကိုကိုကြီးရတော့ပြည်သူတွေရဲ့မင်းစင်းပေါ်မှာထားရှိနေတဲ့သဘောထားနဲ့အမြင်ကိုသူ့အနေနဲ့ခုလိုသုံးသပ်ပြောဆိုပါတယ်
။ဒီလိုပါတီစုံဒီမိုကရေစီရွေးကောက်ပွဲမဲပေးခွင့်အခွင့်အရေးဆိုတာရှင်းလင်းလုံးရတော်ပုံကြီးတောင်ပေါ်လာတာ။ပေါ်လာတော့ဟိုဒီလိုမဲပေးခွင့်ရဖို့အတွက်ကျွန်တော်တို့ကအသက်ပေါင်းဘဝပေါင်းများစွာမိသားစုတွေနဲ့ချီပြီးတော့ရင်းနှီးပေးဆက်ခဲ့ရတာ။အဲ့တော့ဒါပေါ်ပေါ်ချောင်ချောင်နဲ့ရခဲ့တဲ့အခွင့်အရေးမဟုတ်ဘူး။သို့တော့ကျွန်တော်တို့ကစိတ်မကောင်းဖြစ်တာကဒါပြည့်ခဲ့တဲ့ဂျာပြတ်ယူကောက်ပွဲတွေမှာကြည့်ကြတဲ့ကမဲပေးတဲ့ယာကိုင်းလုံးကြာလာတာပေါ့ကြာလာတဲ့အချိန်မှာမှအခုဒီယူကောက်ပွဲလဲကြာရောဒီကော်မရှင်ရဲ့ထုတ်ပြန်ကြေညာချက်တွေကစပြီးတော့ကျွန်တော်တို့ဝေဖန်စရာတွေဖြစ်လာတယ်ဆိုတော့အဲ့ဒါတွေကိုမဲစင်းစီစစ်တဲ့ကိစ္စတွေကိုကြဲကြဲပြန့်ပြန့်လုပ်ဖို့ဆိုတာနိုင်ငံရေးပါတီတွေလည်းတာဝန်ရှိတယ်ဒါကပါတီအောင်နိုင်ရေးစူးစမ်းတာမဟုတ်ဘူးမဲစင်းနဲ့ပါဖို့စူးစမ်းတာအဲ့တော့ CSO တွေရပ်ဖက်ဖွဲ့စည်းတွေမှာလည်းတာဝန်ရှိတယ်မဲပေးခွင့်ဆိုတာအခွင့်အရေးပဲအဲ့တော့သုံးပြီးတော့ကိုကြိုက်တဲ့လူကိုထောက်ခံနိုင်တယ်ဟဲ့လားလက်ရှိအခြေအနေကိုမချိနဲ့လို့ပြုပြင်ပြောင်းလဲမှုလုပ်မယ်ဆိုရင်လည်းပဲသူ့တဲ့ကောင်းမယ်ထင်တဲ့သူကိုရွေးချယ်နိုင်တယ်အဲ့ဒီအခွင့်အလမ်းကိုကျွန်တော်ကအသုံးချစေချင်တယ်ဒါပေမဲ့စိတ်မကောင်းတာကအခုဒါ no vote ဟိုအတန်အယံထွက်လာဆိုတော့နိုင်ငံသားတယောက်ကမဲပေးခွင့်ရှိတယ်မဲမပေးဘဲနဲ့နေခွင့်ရှိတယ်ဆိုတော့ no vote လုပ်ခြင်းကိုတော့ကျွန်တော်တို့ကသွားပြီးတော့ဟိုကန့်ကွက်အပြစ်တင်တာမျိုးလုပ်လို့မရဘူးသို့တော့ဘာကြောင့် no vote ဆိုတဲ့စိတ်ခံစားချက်ဖြစ်လာတယ်။ဘာကြောင့်ဒီယူဆဖြစ်လာတယ်လဲဆိုတော့အကြောင်းရင်းကိုမဖြစ်ရှင်းမဲနဲ့ notebook ပြောရကောင်းလားလို့အပြစ်တင်တာကြောင့်တော့ဘာမှမကြောက
်။လာမယ့်2020ပြည်နယ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတချို့ကမဲမပေးဖို့ဆန္ဒရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်နိုင်ငံသားအခွင့်အရေးနဲ့ညီကိုယ်ကိုအုပ်ချုပ်မဲ့အစိုးရအဖွဲ့အစည်းကိုကိုကိုတိုင်ရွေးချယ်တင်မြောက်နိုင်တဲ့အခွင့်အရေးကိုလက်လွတ်ဆုံးရှုံးမခံကြဖို့အတွက်မဲဆင်းကိုသွားစစ်ကြည့်ဖို့တိုက်တွန်းစာတွေကိုလည်း Facebook လိုလူမှုကွန်ရက်တွေမှာရေးသားဖော်ပြနေတာကိုတွေ့ရပါတယ်။မဲဆန္ဒရှင်ပြည်သူတွေအနေနဲ့ကိုယ့်ရဲ့နာမည်ဆင်းပါမှသာမဲပေးခွင့်ရမှာဖြစ်ပြီးတော့ပြည်စုံမှန်ကန်တဲ့မဲဆင်းရရှိဖို့အတွက်ကိုယ့်ရဲ့အိမ်တော်စုဝင်မိသားစုအနည်းဆုံးတဦးကနေမဲဆင်းတွေကိုလာရောက်ကြည့်ရှုပေးသင့်တယ်လို့ဝိုင်းဝန်းကူညီအားပေးကြပါလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းပြည်သူတွေကိုမြတ်တာရက်ခံထားပါသေးတယ်။ကျမမေတ္တာဟိမမြင်မခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်ပါ
ရှင်များရှင်ကျမသင်္ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုကဒုတိယလေးလပါအတွင်း 9.5 ဂိုင်နှုန်းကျဆင်းသွားပြီးဒါဆိုရင်ကုန်သွယ်ရေးဝန်ကြီးဌာနရဲ့မှတ်တမ်းတွေထဲမှာအဆိုးရွားဆုံးကျဆင်းမှုဖြစ်ပါတယ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပိုများလာတာကြောင့်ပြည်내အတော်များများမှာလုပ်ငန်းတွေပြန်လည်လည်ပတ်ရေးဆိုင်ငံထားရတဲ့အချိန်မှာပဲပြည်ရဲတရင်ထုတ်လုပ်မှုအကြီးအကျယ်ကျဆင်းနေတာဖြစ်ပါတယ်ဒီအချိန်မှာအမေရိကန်ပြည်ထောင်စုတွင်းကမြန်မာလုပ်ငန်းရှင်တွေအပေါ်မှာလည်းတက်ရောက်မှုရှိနေပါတယ်
နားဆင်ကြရအောင်ပါရှင
် We've seen some signs in recent weeks that the increase in virus cases and the renewed measures to control it are starting to weigh on economic activity.
ဒီတဲ့ပတ်တဲ့အတွင်းဗိုင်းရပ်စ်ကူးစက်မှုတိုးလာတဲ့အခြေအနေတချို့ပြန်တွေ့ရပြီးတဲ့နောက်ဗိုင်းရပ်စ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေကြောင့်ပဲစီးပွားရေးလုပ်ငန်းတွေအပေါ်မှာတက်ရောက်မှုရှိလာတာကိုတွေ့ရပါတယ်လို့အမေရိကန်ဗဟိုပန်ဥက္ကဋ္ဌဂျေရွန်ပါဝဲကဇူလိုင်လကုန်ပိုင်းကပြောခဲ့တာပါ
The path forward for the economy is extraordinarily uncertain and will depend in large part on our success in keeping the virus in check.
စီးပွားရေးအောင်မြင်မှုကဗိုင်းရပ်စ်ထိန်းချုပ်နိုင်ရေးအပေါ်မှာမူတည်တယ်လို့ဘူဘန်ဥက္ကဋ္ဌဂျေရွန်ပါဝဲကဆက်ပြီးတော့ပြောပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးကြုံတွေ့နေရတဲ့အမေရိကန်ပြည်ထောင်စုမှာစီးပွားရေးလုပ်ငန်းတွေကိုဒုတိယအကြိမ်ထပ်ပြီးတော့ပိတ်ရတာနဲ့အတူပဲဧပြီလကနေဇွန်လအထိလေးလတာကလပ်ပါအတွင်းပြည်တွင်းအသတင်းထုတ်လုပ်မှုအကြီးအကျယ်ကျဆင်းခဲ့တာပါ။ဒီအချိန်မှာမြန်မာလုပ်ငန်းရှင်တွေရောဘလို့ရင်ဆိုင်နေကြရတယ်လဲဆိုတာကိုဆက်သွယ်မေးမြန်းထားပါတယ်။မာဆာချူးဆက်ပြည်နယ်ဘော့စတွန်မြို့ကယူမဘာမီစ်ကူဆင်မြန်မာစားတောက်ဆိုင်လုပ်ငန်းရှင်ဒေါက်တာထွန်းကျော်ကိုဆက်သွယ်မေးမြန်းကြည့်ပါတယ်
။ကျမကစီးပွားရေးနှစ်ခုရှိတယ်မှာတစ်ခုကတော့မြန်မာစားတောက်ဆိုင်ပေါ့နော်။နောက်တစ်ခုကတော့မြန်မာနဲ့ပတ်သက်တဲ့စားစာတွေတစ်ဖက်ခုနကဒီမြန်မာတွေမရှိမဖြစ်စားတဲ့ cooking ingredient တွေပြောင်းတဲ့ online store လေးပါကျမမှာရှိပါတယ်အဲ့ဒါက Amazon လိုမျိုးဒီ online store ရောအပြင်ကျမရဲ့ကိုယ်ပိုင် online store တွေနဲ့လည်းချိန်ထားတဲ့ဟာမျိုးနှစ်ခုရှိပါတယ်မှာ
ဟုတ်ကဲ့ရှင်ဆိုတော့အခု covid ကာလအတွင်းမှာဒီဘာတွေများထိခိုက်ပါတယ်ရှင် online အလုပ်အကိုင်ဘက်ကတော့တိတ်ထိခိုက်မှာမဟုတ်ပေမဲ့စားတောက်ဆိုင်ဘက်ကတော့ဟိုအခြေအနေတမျိုးပြောင်းသွားမယ်ထင်ပါတယ်
မမရမအာ online store ကတော့ခုနကမပြောသလိုပေါ့နော်ဒီ covid မှာ online store တွေအကုန်လုံးကအကြောင်းအားတက်ပါတယ်အဲကျမတို့ဆိုင်ကျမတို့ online store လည်းအဲ့လိုပါပဲအဲရောင်းအားနှစ်ဆလောက်တက်လာတဲ့အတွက်မဆိုးဘူးလို့ပြောရမှာပေါ့နော် covid ကာလမှာဒါပေမဲ့စားတောက်ဆိုင်ကြတော့ကျမတို့ရောင်းအားတဝက်လောက်ကျပါတယ်ရင်းနှုန်းကတည်းကတဝက်လောက်ကျတယ်ဒါပေမဲ့လည်းအခုဘယ်လိုဖြစ်လဲဆိုတော့စိုင်းတော်တော်များများတို့ကထိတ်ောက်တွေ delivery တွေမလုပ်တဲ့အချိန်မှာကျမတို့ကဖွင့်ထားရပေါ့နော်ရအောင်ဖွင့်ထားတဲ့အခါကျတော့တခြား customer အသက်တွေလည်းပိုရလာတာပေါ့နော်ဒီအခုဒီ covid ကာလမှာအဲ့လိုမျိုးလေးလည်းရှိပါတယ
်ဟုတ်ကဲ့ရှင်ဆိုတော့ဒီအလုပ်ကိုင်ပြန်ဒီ Boston ဘက်မှာရောက်တော့အခြေအနေကပြန်ဖွင့်ဖို့အခြေအနေရရောဘယ်လိုရှိပါလဲ
အခုကတို့ဒီကဲနှစ်ပတ်လောက်ကစပြီးတော့တို့ဖွင့်ဝင်ပြလိုက်တယ်မှာအာဆိုရနေရောဒီကြီးနေရနေရောခွင့်ပြုချက်ပေးလိုက်တယ်ဒါပေမဲ့ကျမတို့လူတချို့မလို့မဖွင့်ရသေးတဲ့လူပေါ့ဒါရင်အထက်ကြီးဝင်ထိုင်စားတဲ့ဥစ္စာမဖွင့်ရသေးတဲ့ဆိုင်တွေကြတော့လည်းမဖွင့်သေးပဲနဲ့ပုံမှန်လေးပဲဒီလိုမျိုးထိတ်ောက်တဲ့ delivery ပဲ only လုပ်တဲ့ဆိုင်တွေလည်းရှိပါသေးတယ်။ဒါပြေဒါပေမဲ့လည်းတချို့ခုနပြန်ဖွင့်တဲ့ဆိုင်တွေကြတော့လည်းပြန်ဖွင့်တယ်ဆိုတာခုနလိုပေါ့ indoor ဒီ dining ဝင်ပြန်ဖွင့်လက်ခံတဲ့ဆိုင်တွေကြတော့လည်းခုနကဒီယောဂပိုးရှိလို့ဆိုပြီးတော့ပြန်ပြီးပိတ်လိုက်ရတဲ့ဆိုင်တွေလည်းရှိတယ်ဆိုတော့ကျမတို့ကတော့အခုအခြေအနေငြိမ်သွားတဲ့ဒီခဏလောက်စောင့်ကြည့်ဦးမယ်ဆိုတဲ့အနေထားနဲ့ထိတ်ောက်တဲ့ delivery ပဲအခုလောလောဆယ်တော့ဖွင့်ပါသေးတယ်
ဟုတ်ကဲ့ဆိုတော့ဒီ site မှာအလုပ်အကင်ပေါ့နော်ဝန်တန်းတွေရှော့ရတာမျိုးဒီဝန်တန်းအရေးနဲ့ပတ်သက်ပြီးတော့ရောဘာအကြောင်းလဲရှိပါလဲ
ရှိပါတယ်ရှင်ဝန်တန်းရေးတာကျမတို့ဝန်တန်းတွေကိုတော့လောက်ရှော့ချလိုက်ရတယ်မှာ
ကိုရိုနာကပ်ဘေးရောဂါစိုးရိမ်ချက်ကြောင့်လူတွေအပြင်ထွက်သွားလာမှုတိတိတတ်တာရွေ့ချသွားတာအပြင်တည်ယူပို့ဆောင်ရေးဘိုင်းမှာပါထိခိုက်တက်ရောက်မှုရှိပါတယ်ဒီအချက်ကဒေါချင်းချင်းတို့လိုလက်လီအယောင်ဆိုင်တွေအတွက်အခက်အခဲဖြစ်ရပါတယ်မေလန်ပြည်နယ်ဂျက်ဆပ်မြို့ကမြန်မာပစ္စည်းတွေစားတောက်ကုန်တွေရောင်းတဲ့ AA Market လုပ်ငန်းရှင်ဒေါ်ချင်းချင်းပြောပြထားကြတော့
ပြဿနာတစ်ခုတော့ရှိတယ်အာပစ္စည်းမာတဲ့ခါခါတိုင်းတစ်ပတ်ကြာတဲ့ဟာတွေဆိုရင်တစ်ပတ်သုံးပတ်လောက်မှရောက်လာတယ်အဲ့လိုမျိုးပြီးတော့ပစ္စည်းတော်များများကလည်းပြတ်သွားတယ်ပေါ့နော်ကြာဖို့နည်းနည်းခဲတယ်အဲ့လိုဖြစ်တဲ့ခါကျတော့ကိုယ်ကပစ္စည်းအရင်မာတဲ့ဟာမရောက်သေးရင်လည်းကျစီမပြတ်အောင်ဆိုပြီးနောက်တစ်ခုပြန်มาတယ်အဲ့လိုငွေလဲအဲ့လိုချူချူပြီးတော့ရှင်းရတယ်လေကိုကကျစီရချင်တဲ့ခါကျတော့အဲ့နေရာမှာတော့တော်တော်ဆက်ရတယ
်ဟုတ်ကဲ့ရှင်ဆိုတော့ရေရှည်ဒီတိုင်းဆက်သွားလို့ရောအဆင်ပြေပါမလားမအားလို့အနေနဲ့ဘာများစဉ်းစားထားပါလဲ
စဉ်းစားထားတယ်ဆိုတာ တချို့တွေကြတော့တခြားပြည်နယ်ကနေကျမတို့ဖြစ်စည်းရောက်လာတဲ့ဖြစ်စည်းတွေအာ face ပေါ်မှာတင်တယ်တင်တဲ့ခါတခြား state ကလူချင်းတဲ့လူတွေပြီးတော့ဒီ Maryland မှာလည်းနည်းနည်းဝေးတဲ့လူတွေတချို့ဒီဆိုရင်အိမ်မှာအသက်ကြီးအဖိုးဖွားကြီးရှိတဲ့အမေကိုအဖေကိုရှိတဲ့လူတွေဆိုတော့ပြင်မထွက်ချင်းကြောက်အလိုမထွက်ချင်းတဲ့လူတွေကြတော့ကျမတို့ဟိုစားတိုင်းနဲ့ပို့ပေးတယ်အဲ့ဒါတော့လုပ်တယ်
ဇွန်လနောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြောပြန်မြင့်တက်လာပြီးနောက်ပိုင်းမှာဝယ်ယူစားသုံးမှုအတိုင်းအတာတစ်ခုအထိရော့ချလာတယ်လို့အမေရိကန်ဘူပန်ဥက္ကဋ္ဌပါဝဲလ်ကပြောပါတယ်အမေရိကန်ပြည်သူတွေကစားတောက်ဆိုင်တွေဓာတ်ဆီဆိုင်တွေနဲ့အလှပြင်ဆိုင်တွေကိုအရင်လိုမသွားကြသေးပါဘူးစီးပွားရေးအပြည့်အဝပြန်လဲကောင်းမွန်လာရေးအတွက်ကတော့ဗိုင်းရပ်စ်ကူးစက်နိုင်တဲ့အန္တရာယ်မရှိဘူးလို့လူတွေစိတ်ချယုံကြည်လာဖို့ကအရေးကြီးတယ်လို့လည်းဘူဘန်ဥက္ကဋ္ဌကထောက်ပြထားပါတယ်ဒီမတိုင်ခင်မှာတော့မြန်မာလုပ်ငန်းရှင်တွေအပါအဝင်နိုင်ငံတော်ကလုပ်ငန်းတွေကတော့အခြေအနေသစ်မှာလုပ်ငန်းရပ်တည်ရေးအတွက်ကြိုးစားချိန်ညှိဆောင်ရွက်နေကြရပါတယ်ရှင်ကျမသိင်္ဂီထိုက်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေးစီးမှာခက်စားနေတာတွေထစ်ပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသွင်းလာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကယ်လီဖိုးနီးယားပြည်ကကကိုဗစ်ရောဂါဆိုင်ရာဘေးရန်တွေလုံခြုံရေးစီးနင်းစည်းကမ်းတွေတက်မှတ်လိုက်ပြီးတဲ့နောက်မှာတော့ဟောလီဝုဒ်ကရုပ်ရှင်လုပ်ငန်းတွေပြန်ဆလာပါပြီ Set of France တွေတရုတ်ဆောင်အဖွဲ့ကြီးကနေပြီးတော့စီစစ်အတည်ပြုပေးလိုက်ပြီးတဲ့နောက်မှာတော့ပထမအဦးဆုံးရုပ်ရှင်ရိုက်ကူးရေးဆလုပ်တဲ့အထက်မှာ 7th and Union ဆိုတဲ့စကားရိုက်ကူးရေးလက်တစ်ခုအပါအဝင်မှာဒီမှာ Director Christopher Acebo ကကိုဗစ်ဘေးကြောင့်ရပြီးအခုပြန်ဖွင့်တဲ့ရိုက်ကူးရေးအနေအထားနဲ့ပတ်သက်ပြီးတော့သူ့ရဲ့အတွေ့အကြုံကိုဝေမျှပါပါတယ်
။ Well, you know, we're one of the first to go filming here in Los Angeles and
ဒီရက်အတိုင်းပဲကျွန်တော်တို့ဟာ Los Angeles မှာအဆန်းသဘောနဲ့ပထမဆုံးရိုက်ကူးထုတ်လုပ်ခွင့်ရတဲ့အထက်ကတခုပါတရုတ်ဆောင်များဖွဲ့ပြတဲ့ Set Actra ကလည်းဒီလိုမျိုးကြက်မမှုအစီအစဉ်တွေကိုတကယ့်ကိုလှုပ်ထားတာပါကျွန်တော်တို့ဘက်ကလည်းလွန်ခဲ့တဲ့နှစ်ပတ်သုံးပတ်လောက်ခရေကထုတ်ထားတဲ့ California ပြည်နယ်ညွှန်ကြားချက်အခြေခံဘေးကင်းလုံခြုံရေးစီးပွားရေးစည်းကမ်းတွေအတိုင်းလုပ်နေကြပါတယ
် It's been a learning process obviously we have a situation where we areMaking a movie and also having to wear masks
ဒါကလိလာသိနေရတာပါနှကောင်းစီတွေတက်တယောက်နဲ့တယောက်၆ပေကွာမှနေပြီးတော့ဘီရန်ရဲ့ကင်းရှင်ရေးစီးမင်းတွေအတိုင်းလောက်ကန်ရတာတွေမနဲ့ဆိုလို့ရှိရင်ကိုဗစ်ကြိမ်ရှိမရှိအဖျားတိုင်းလူတိုင်းကလည်းကိုဗစ်ရှိမရှိစားသက်တာတွေလို့ရဒလူတွေလို့ပြီးတော့ကားရိုက်နေကြရတာပ
ါရိုက်ကွင်းမှာမထင်မှတ်ထားတဲ့ကိစ္စတွေအတွက်ရောနောက်တော့ရိုက်ကွင်းရိုက်ကွက်တွေတက်နိုင်တဲ့များကိုရိုးရိုးရှိရှိဖြစ်အောင်အတွက်ပါဒီရိုက်ကွင်းရေးအတွက်အချိန်ပိုထားပြီးတော့ရိုက်ကွင်းရေးသမားတွေအစီအစဉ်ရေးဆွဲကြရပါတယ
် I mean part of what we're doing right now is we are doing a lot of the smaller scenes the scenes that require least amounts of cast members
ကျွန်တော်တို့ခုလုပ်နေရတာတွေကပထမဆုံးတော့တရုတ်ဆောင်နင်းတယ်များနင်းနေတဲ့ဇက်ကွက်တွေကိုအရင်ရိုက်ကူးရပါတယ်ပြီးတော့ရိုက်ကူးနေတဲ့ရုပ်ရှင်ဇက်ညွှန်းအတိုင်းဖြစ်အောင်လို့ဘေးအန္တရာယ်ကင်းကင်းဇက်ကွက်လည်းပေါ်အောင်လို့ဟင်းလင်းပြင်နေရာခြေတွေမှာရိုက်ကူးပါတယ
်ရုပ်ရှင်ရိုက်ကူးရေးတွေမှာပြောင်းလဲလာတဲ့အချိန်ဘေးကင်းလုံခြုံရေးဆိုင်ရာစီးမင်းစည်းကမ်းလုံထုံးလုံနေတွေမကတော့ပါဘူးဒီစင်းရည်တွေကိုလူတိုင်းလိုက်နိုင်ရလားဆိုတာကိုစောင့်ကြည့်အကဲဖြစ်နေတဲ့ဘေးကင်းမှုစောင့်ကြည့်ရေးတာဝန်ရှိသူတွေကိုလည်းထားရတာပ
ါ Right now our safety monitors have the power to stop our filming to if someone doesn't feel safe
ဘေးအန္တရာယ်ကင်းရှင်းမှုစောင့်ကြည့်ရသူတွေကအခုရုပ်ရှင်ရိုက်ကူးရေးတွေကိုရပ်ပစ်နိုင်လောက်အောင်အားနာရှိပါတယ်တရားဟောကအခုရိုက်ကူးရေးအတွက်အန္တရာယ်ဖြစ်စီတယ်လို့ထင်ရင်ဒါမှမဟုတ်အဲ့ဒီသူကလိုက်နာရမယ့်စီးပင်းစည်းကမ်းတွေအတိုင်းမလုပ်ဘူးလို့ထင်ရင်သူတို့က EMT လို့ခေါ်တဲ့ဒီအရေးပေါ်ဆေးဘက်ပညာရှင်ဒါမှမဟုတ် COVID manager ကိုတိုင်နိုင်ပါတယ်။အဲဒါဆိုလို့ရှိရင်ကျွန်တော်အနေနဲ့ရိုက်ကူးရေးကိုချက်ချင်းရလိုက်ပြီးတော့အဲဒီကိစ္စကိုအရင်ဖြေရှင်းရပါမယ်။ဒါကြောင့်မလို့ကျွန်တော်တို့အခုဒီအလုပ်ခွင်မှာကသူတို့ကအာဏာကြီးဆုံးပါပဲ
။အခုရိုက်ကူးနေတဲ့ 7th Union ဇက်ကားကတော့တဦးနဲ့တဦးအဆင်မပြေကြပါပဲလေ။တယောက်နဲ့တယောက်ဝေးကွာလို့လည်းမရ။ပေါင်းဖက်နေရတဲ့ဒီ American ကိုအခြေခံရွှေ့ပြောင်းလာသူနှစ်ဦးကိုဇက်ရင်တည်းပြီးရိုက်ထားတဲ့ရုပ်ရှင်ဖြစ်ပါလေ။ရုပ်ရှင်ရိုက်ကူးရေးတွေကိုတရင်နှစ်ဖက်ပြုလုပ်မှာဖြစ်ပြီးတော့အော်တိုဘားလာရဲမှာတော့ဒီရုပ်ရှင်ကအပြည့်တက်ဖို့ရည်မှန်းထားတာဖြစ်ပါတယ်
like how dead she is. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
ဒီတွင်ပါငွေနဲ့ပတ်သက်တဲ့ EDM အသုံးတွေကိုတင်ပြပေးဦးမှာမို့ပထမဦးဆုံးကတော့
make a killing
ဆိုတဲ့အသုံးကိုတင်ပြပေးဖို့စီစဉ်ထားပါတယ်စာလုံးပေါင်းက M A K E make ကတခုခုကိုပြုလုပ်တာ A ကတခု K I L L I N G killing ကတတ်တယ်လို့အဓိပ္ပာယ်ရောက်တဲ့K-I-L-L, kill, ဆိုတဲ့ကြိယာကဆင်းသက်လာပြီးတော့ noun, နာမ်အဖြစ် K-I-L-L-I-N-G, killing, ကတချင်းလို့လုံးောက်အဓိပ္ပာယ်ရပြီးမယ်လို့လေဒီနေရာမှာတော့ K-I-L-L-I-N-G, killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့ idiom အဓိပ္ပာယ်ကလည်းဆင်းနူတယ်လို့ဆိုရမှာပါလူတူဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်ရင်းမြုံနာမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမြတ်မြင့်မြတ်ကလေးရလိုက်တယ်ကျမတို့မြန်မာဘန်းစကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Clooney ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project
Eddie CY လုပ်ငန်းရှင်ကြီးကတဘာဝတန်ွေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project
နောက်ထပ်တင်ပြပေးမယ့် idiom အသုံးကတော့စောစောက make a killing နဲ့တကဘာစီချားတယ်လို့ဆိုရမယ့် idiom အသုံးပါပဲအဲ့ဒါကတော့
make both ends meet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက M A K E make ကပြုလုပ်တာ B O T H both ကနှစ်ဖက်စလုံး E N D S ends ကဒီနေရာမှာ noun နာမ်အဖြစ်အသုံးပြုထားပြီးတော့အဆုံးနေရာတွေလို့တမန်အဖြစ်လုံးောက်ဒီပဲရပြီမယ်လို့လေဒီနေရာမှာကိုယ့်ရဲ့ဝင်ငွေကိုယ့်ရဲ့အသုံးစိတ်ကိုရည်ညွှန်းတာဖြစ်ပါတယ် MEET meet ကတော့တွေ့ဆုံတာ၊ကိုက်ညီတာလို့အဓိပ္ပာယ်ရပါတယ်ဒါကြောင့် make both ends meet ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အဆုံးတစ်ဖက်ကိုက်ရလေအောင်လုပ်တာဒါမှမဟုတ်ကိုယ့်ရဲ့ဝင်ငွေအသုံးစိတ်ကိုက်ရအောင်လုပ်တာကိုဆိုလိုတာဖြစ်ပါတယ် EDM အဓိပ္ပာယ်ကလည်းသိမကွာထားပါဘူးအဆုံးတစ်ဖက်ဖြစ်တဲ့ဝင်ငွေနဲ့ထွက်ငွေကိုညှပ်အောင်လုပ်တာကိုရတာလေးနဲ့လောက်အောင်စားတာကိုဆိုလိုပါတယ်ကျမတို့မြန်မာမှာတော့ဒီနေ့လုံမှဒီနေ့စားရသလိုမိသားစုဝင်ငွေလောက်မှအောင်ချိုးချံချွေတာစားတော့ရတဲ့သဘောမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Clooney ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The taxi driver is trying hard to make both ends meet for his family so he cannot miss a day of work
taxi ကမန္တမကသူ့မိသားစုဝင်ရေးဖူလုံဖို့မနေ့စူးစားခြွေတာနေရတာဒါကြောင့်လေသူ့နေနေ့တနေ့မှအလုပ်ပြက်ခံလို့မရဘူးလေလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The taxi driver is trying hard to make both ends meet for his family so he cannot miss a day of work
ခုစလေတင်ပြပေးမယ့် idiom အသုံးကတော့
to be paid peanuts
ဖြစ်ပါတယ်စာလုံးပေါင်းက TO2 BEB to be go PAYP ဆိုတဲ့ဝဟယကဆင်းသက်လာတဲ့ past tense ဖြစ်တဲ့အတိတ်ကိုပြတယ် PAID paid နဲ့တွဲပြီး to be paid က lekhan ya shi da ko suru da phit par de peanuts peanuts ga mie bae dui su ro subscribe thun ye dai yai de bae ga ro mie bae dui ko lekhan ya shi da bo idiom suru ye to bae de bae ga le shi ma de ya ra ga de mie bae dui bae su ro tait tan bo ma shi la bu bo shin da chang to be paid peanuts ga chuma ro myama ma na pya de bae lo tin sa pyo da myu ko suru da phit par deတနည်းတော့မဖြစ်စလောက်တိတ်ကိုနေပြီးရတာမတနဆနေလုံးနာကိုဆလိုပါလေအထူးသဖြင့်လာစာရတဲ့နေရာမှာနေလုံးနာပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary has a bachelor's degree but she's paid peanuts for her job. Her salary is very low.
Mary ဟာဘွေရတူဖြစ်ပါလေဒါပေမဲ့သူ့အလုပ်ကသူ့ကိုပေးတာတိတ်ကိုနေလာတယ်။သူ့လာစားကလည်းအရင်မင်းနေတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary has a bachelor's degree but she's paid peanuts for her job. Her salary is very low.
ခုနောက်ဆုံးတင်ပြပေးမှာကတော
့ on a shoestring
ဖြစ်ပါတယ်။စာလုံးပေါင်းက on on ကအပေါ်မှာ a ကတခုSHOE shoe ကဖနား STRING string ကကျိုးဆိုတော့ shoe string ကဖနားကျိုးဖြစ်ပါလေ။ဒါကြောင့် spike ခွန်ရဲ့ဓာတ်ရိုက်ဒီဘဲကတော့ဖနားကျိုးပေါ်မှာပေါ့။ဒီအသုံးဆင်းသက်လာတာကတော့1904ခုနှစ်က shoe string gambler ဆိုတဲ့အသုံးကားလို့ဆိုပါလေ။ gambler ကတော့လောင်းကစားသူပေါ့။ဒီလောင်းကစားသူဟာဖနားကျိုးတာလောက်ပဲလောင်းကြီးတက်နိုင်တာကိုဆိုလိုတာဖြစ်ပါလေ။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကတော့သိတ်ကိုချိုးချံချွေတာပြီးနေရတာကိုဆိုတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ During my college days, I was living on a shoestring budget.
ကျွန်တော် college ကျောင်းသားဘဝတုန်းကဆိုရင်ကျွန်တော်အသုံးစိတ်ကသိတ်ကိုချွေတာပြီးနေရတာလို့ဒီပြရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
During my college days, I was living on a shoestring budget.
Tora shimyago, tikini timpya gere, idiom atongdui garo.
Make a killing, make both ends meet, to be paid peanuts on a shoestring.
Dube pibare, nao tirimba kulu chimyo male, nao ta idiom atongdui go, sele timpya biu mamu, saumyo nasin jabashin.
VOA ရဲ့အင်ကန်နဲ့မနေ့ကထုတ်လွှင့်ချက်တွေကိုနားဆင်ရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရပ်သွားစေမယ့်အစွမ်းထက်တဲ့နည်းလမ်းမျိုးတော့ပေါ်ထွက်လာမယ့်အနေအထားမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းနယ်လာနေမှာပြောပါတယ်။ကာကွယ်ဆေးတချို့ကတော့ Phase 3 အဆင့်ဆန့်တန်နေပြီးဖြစ်ပြီးကူးစက်မှုကိုကာကွယ်ပေးနိုင်မယ့်ထီရောက်တဲ့ကာကွယ်ဆေးတချို့ရလာဖို့အားလုံးကမျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းပြဿနာကိုတထိုင်တည်းဖြေရှင်းနိုင်မယ်။အစွမ်းထက်တဲ့နည်းလမ်းမျိုးတော့အခုချိန်မှာမရှိသေးသလိုဘယ်တော့မှလည်းရှိလာမယ့်အနေအထားမရှိဘူးလို့ WHO အကြီးအကဲဒေါက်တာ Tedros Adhanom ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာတနင်္လာနေ့က COVID-19 အတည်ပြုလူနာ2ဦးထပ်တိုးတဲ့အတွက်စုစုပေါင်းအတည်ပြုလူနာ355ဦးရှိသွားပြီဖြစ်ပါတယ်။လူနာသစ်2ဦးကတော့ကတားနိုင်ငံကပြန်လာတဲ့အမျိုးသမီးတစ်ယောက်နဲ့အမျိုးသားတစ်ယောက်ဖြစ်ကြောင်းမြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဩဂုတ်လ3ရက်ည8နာရီကထုတ်ပြန်ထားပါတယ်။တရုတ်ပိုင် TikTok Video App ရဲ့အမေရိကန်ဆိုင်ရာစီမံခန့်ခွဲမှုကိုလာမယ့်စက်တင်ဘာလ15ရက်နေ့အထိအမေရိကန်လုပ်ငန်းကြီးတခုခုကမဝယ်ဘူးဆိုရင်တော့လူသုံးများတဲ့ TikTok app ကိုအမေရိကန်မှာလုံးဝပိတ်ပင်မယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်။ VOA ရဲ့အင်ကာနီမနေ့ခင်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးခဲ့တဲ့မနေ့ခင်တနားရီစာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့8နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ဖန်ယူနားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကြန်ထိုက်ပ
ါ This program has come to you from the Voice of America, Washington.